Welcome to the Voice of America in Burmese.
Mingla mine ke ma shin Washington myo ro VOA American tan ga ni 2018 khu ni me la 10 ye Buddha pu ni ne ne khin a si sin go Myanmar sano chain mine 6 nai ga ni 9 nai thi light to meter 32 40 49 ga ni dai yai thau le ni ba de shin Jama engine nai ma
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ FBI ကြီးကဲ James Comey ကိုသမ္မတ Trump ကရာထူးကဖယ်ရှားလိုက်ပါပြီတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာမွန်ဂျေအင်းအနိုင်ရသွားပြီဖြစ်တဲ့အတွက်ဒီကနေ့သမ္မတအဖြစ်ကျန်းသက်စာချိန်ဆိုတော့မှာပါဥရောပသုံးနိုင်ငံခရီးသွားရောက်ခဲ့တဲ့ဒေါက်ဆန်းစုကြည်ဟာလန်ဒန်မြို့ကနေမနေ့ကမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်တငါတချို့ပါဝင်တဲ့မြို့ချစ်အင်းအားစုဆိုသူတွေဟာမနေ့ညကမင်္ဂလာတောင်ညွမြို့နယ်မှာအကျန်းဖက်စူပူမှုဖြစ်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရက်ွက်နေပြည်သူတွေနဲ့ထိတ်တိုက်ရင်ဆိုင်မှုဖြစ်ခဲ့ပါတယ
်။လူလူကလည်းဖုတ်ပြင်းလမ်းကိုဖျက်တဲ့ချိန်မှာအဲ့မှာအကုန်လုံးကလူကနောက်ကနေလိုက်လာ။လိုက်လာတဲ့ခါကျတော့ရဲကလည်းပြစ်တော့ပြစ်တယ်ဗျ။သုံးချက်တော့ပြစ်တယ်။အတန်ကတော့ကျွန်တော
်ပြောပြ။ဒါကတော့ရဲကနေဗလာဂျီနဲ့ပြစ်ဖောက်ဖြိုခွဲခဲ့ရတဲ့အကြောင်းလူစုခွဲခဲ့ရတဲ့အကြောင်းမျက်မြင်သက်သေတဲ့အုပ်က VOA ကိုပြောပြသွားတာပါ။သတင်းအစီအစဉ်အပြည့်မှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့ AR တိုင်းဖွံ့ဖြိုးရေးရန်ပုံငွေကိစ္စအစိုးရဟောင်းရှင်းလင်းဆိုတဲ့သတင်းလွှာကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ရှားဖောင်တို့ကပြောပြပါအောင်ရှင
်။ FBI ပြည်ထောင်စုထောက်လှမ်းရေးဘယူရိုညွှန်ကြားရေးမှူး James Comey အနေနဲ့ဌာနကိုထိရောက်စွာဥဆောင်နိုင်စွာမရှိတော့တဲ့အတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကယာရုကဖယ်ရှားလိုက်ပါတယ်။ FBI ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းအပေါ်လူထုရဲ့ယုံကြည်ကိုးစားမှုပြန်လည်ရရှိအောင်လှုံ့ဆော်ဖို့ဥဆောင်မဲ့သူအသစ်ကိုကျွန်ုပ်တို့အနေနဲ့ရှာဖွေဖို့လိုအပ်တယ်လို့ James Comey ထံသမ္မတထရမ့်ကရေးသားပေးပို့လိုက်တဲ့စာထဲမှာဖော်ပြထားကြောင်းသမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ FBI ကြီးကအသစ်ယာရုခန့်ထားရေးအတွက်ရှာဖွေမှုတွေကိုချက်ချင်းလှုပ်ဆောင်မှာဖြစ်ကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ FBI အင်ဂျီအကဲကိုယာရုကဖယ်ရှားရေးအတွက်နိုင်ငံတော်ရှေ့နေကျုံနဲ့လက်ထောက်ရှေ့နေကျုံတို့ရဲ့အကြံပြုတင်ပြချက်တွေကိုသမ္မတကလက်ခံခဲ့ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကသတင်းတောက်တွေကိုအင်္ဂါနေ့မှာပြောပါတယ်။ FBI အင်ဂျီအကဲယာရုခန့်ခံရသူအနေနဲ့ဆယ်နှစ်သက်တမ်းတာဝန်ထမ်းဆောင်ရတာဖြစ်ပါတယ်။အသက်56နှစ်အရွယ် James Comey ကိုတော့လွန်ခဲ့တဲ့လနေ့တုန်းကသမ္မတဘရက်အိုဘားမားကခန့်အပ်တာဝန်ပေးခဲ့တာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းကတော့ဒီမိုကရက်ပါတီဟီလာရီကလင်တန်ရဲ့အီးမေးလ်ကိစ္စစုံစမ်းမှုအတွက်ပြီးခဲ့တဲ့သတင်းပတ်တုန်းကပြုလုပ်ခဲ့တဲ့လွတ်တော်ကြားနာပွဲမှာကိုမီအနေနဲ့အီးမေးလ်အရေးအတွက်ပို့ပြီးပြောကြားခဲ့တယ်လို့ FBI ကလွတ်တော်ကိုအကြောင်းကြားခဲ့ပါတယ်
။တောင်ကိုရီးယားသမ္မတရွေးကောက်ပွဲကိုသူအနိုင်ရကြောင်းလေဘရော့အတွေ့အမြင်ရှိသူမွန်ဂျေအင်းကကြေညာလိုက်ပြီးတော့ပြည်သူတွေအားလုံးကိုကိုးစားပြုတဲ့သမ္မတတယောက်ဖြစ်စီရမယ်လို့လည်းကတိပြုပြောကြားလိုက်ပါတယ်။သူရဲ့နောက်မှာလိုက်နေတဲ့ပြိုင်ဘက်သမ္မတလောင်းနှယောက်ကသူတို့ရှုံးနိမ့်ကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာပဲတောင်ကိုရီးယားပြည်သူတွေအားလုံးကိုကိုးစားပြုတဲ့သမ္မတတယောက်ကျွန်တော်ဖြစ်လာတော့မှာပါဆိုပြီးကိုရီးယား Liberal Democratic Party ကိုယ်စားလှယ်လောင်းဖြစ်တဲ့မွန်ဂျေအင်းကဆိုလ်မြို့ကသူ့ကိုထောက်ခံအားပေးသူတွေကိုပြောကြားခဲ့ပါတယ်။မဲပေးခဲ့တဲ့သူတွေရဲ့စီကကောက်ခံတဲ့စစ်တမ်းအရမွန်ဂျေအင်းကမဲရည်အတွက်47ရန်ကန်တုန်းထက်မကရပြီးသူရဲ့ပြိုင်ဘက်တွေထဲထက်ဝက်လောက်ရှိပြေးနေတာဖြစ်ပါတယ်။သူရဲ့ပြိုင်ဘက်တွေဖြစ်တဲ့Liberty Korea Party ကိုစလေလောင်းဟွန်ဂျွန်ဖြိုကမဲရည်အတွက်23ရာခိုင်နှုန်းနဲ့အလေလဝါဒီ People Party ကိုစလေလောင်းအန်ချိုဆိုကမဲရည်အတွက်27ရာခိုင်နှုန်းရရှိခဲ့ပါတယ်။ Liberal တွင်းမြင့်ရှိတဲ့လူခွင့်ရေးရှင်နေဖြစ်သူမွန်ဂျေအင်းအင်္ဂါနေ့မှာပြုလုပ်တဲ့တောင်ကိုရီးယားရွေးကောက်ပွဲကိုအနိုင်ရခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုကင်တွယ်အရေးယူဖို့အမေရိကန်နဲ့မဟာမိတ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောပါရရှင်။
စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF လို့ခေါ်တဲ့ကတ်လူမျိုးစုအဖွဲ့ကိုအမေရိကန်စစ်ဌာနချုပ်ပင်တဂွန်အနေနဲ့လက်နက်တွေထောက်ပံ့ပေးဖို့သမ္မတဒေါ်နယ်ထရမ့်ကတရားဝင်ခွင့်ပြုလိုက်တဲ့အတွက်နေတိုးမဟာမိတ်အဖွဲ့ဝင်တူရကီနိုင်ငံနဲ့သဘောထားကွဲပြားမှုဖြစ်ပေါ်သွားစေပါတယ်။စီးရီးယားနိုင်ငံရခါမြို့မှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုအနိုင်ရရေး SDF တပ်ဖွဲ့အားလုံးရဲ့ထက်ဝက်ကျော်ပါဝင်တဲ့ကတ်လူမျိုးစုတပ်ဖွဲ့တွေကိုလိုအပ်တဲ့လက်နက်တွေထောက်ပံ့ပေးသွားမှာဖြစ်ကြောင်းပင်တဂွန်ပြောခွင့်ရဒေနာဒ်ဝိုက်ကအင်္ဂါနေ့မှာပြောပါရယ်အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ထောက်ပံ့မှုနဲ့ရခိုင်မြို့မှာရှိတဲ့ IS အကြမ်းဖက်အဖွဲ့ကိုထိတိုက်ရင်ဆိုင်နေတဲ့တခုတည်းသောတပ်ဖွဲ့ဖြစ်တဲ့ SDA အဖွဲ့ဟာမကြတော့တဲ့အနာဂတ်ကာလမှာအောင်ပွဲခံနိုင်မှာဖြစ်ကြောင်းဒေနာဝိုက်ကပြောပါရယ်စီးရီးယားမှာရှိတဲ့ IS အကြမ်းဖက်အဖွဲ့တွေကိုတိုက်ခတ်နေတဲ့ကတ်လူမျိုးစုတွေနဲ့အမေရိကန်ကမဟာမိတ်ဖွဲ့တာကိုတူရကီအစိုးရကကန့်ကွက်ထားပါရယ် YPG လို့ခေါ်တဲ့ကတ်ပြည်သူ့စစ်အဖွဲ့ SDF ဟာတူရကီအစိုးရကမတရားသိမ်းကြေညာထားတဲ့ကပ်အလုသမားပါတီ PKK အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ် PKK အဖွဲ့ဟာတူရကီနိုင်ငံတွေကနေခွဲထွက်နိုင်ရေးအတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်နေတဲ့အဖွဲ့လည်းဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေဟာခံယူချက်ပြင်းထန်တဲ့ရန်သူတွေရဲ့ရန်သူတွေနဲ့ရင်ဆိုင်နေရပေမဲ့ရန်သူတွေကိုအထိနာအောင်ထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကာကွယ်ရေးဝန်ကြီး James Mattis ကအင်ကာနဲ့မှပြောကြားလိုက်ပါတယ်။ပြည်သူတွေကလေးစားထောက်ခံမှုရထားတဲ့သမ္မတ Ashraf Ghani အစိုးရအလက်ထက်မှာအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အစ္စလာမ်ရဲ့ဆွေးတွေးကြွတွေနဲ့ Al-Qaeda အဖွဲ့တွေအရေးနိုင်နေကြပြီလို့ဒိမနိုင်ငံကာကွယ်ရေးဝန်ကြီးနဲ့အတူညွှန်တော်ခုပန်ဟေဂန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Mr. Mattis ကပြောဆိုခဲ့တာပါအာဖဂန်နစ္စတန်နိုင်ငံအတွင်းစစ်ရေးနဲ့စစ်ရေးမဟုတ်တဲ့ဂျိုးပန်းအားထုတ်မှုတွေကိုပေါင်းစပ်ပြီးတော့အရက်သားတွေထိခိုက်သေဆုံးမှုရန်တွေကနေကာကွယ်နိုင်ဖို့အတက်နိုင်ဆုံးနှင်းလန်းပေါင်းစုံကနေလှုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဝန်ကြီး Mattis ကပြောပါတယ်ရှင
် UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တက္ကသိုလ်တွေဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဥရောပသုံးနိုင်ငံခေးစဉ်အဆုံးသတ်ပြီးလန်ဒန်မြို့ကနေတနင်္လာနေ့ဒေသစံတော်ချိန်ညနေ၄နာရီခွဲကျော်မှာပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့အဖွဲ့ကိုဗြိတိန်နိုင်ငံဆိုင်ရာမြန်မာသံမကြီးဦးကျော်စွာမင်းမြန်မာနိုင်ငံဆိုင်ရာဗြိတိန်သံမကြီးအန်ဒရူးပက်ထရစ်နဲ့ဗြိတိန်နိုင်ငံရဲ့ဌာနအတွင်းဝင်ရဲ့အထူးကိုယ်စားလှယ်ဘီလ်ဟန်နဆန်တို့က History Lease မှာပို့ဆောင်နှုတ်ဆက်ခဲ့ကြကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။လန်ဒန်မြို့ကပြန်လည်မထွက်ခွာခင်တနင်္လာနေ့မနေ့ပိုင်းကပြည်ထောင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသား300ခန့်နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတာမှာငင်းချင်းရင်းနဲ့နိုင်ငံဖွံ့ဖြိုးရေးဆက်ဆံနေမှု21ရာစုပင်လုံးညီလာခံဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပေါ်သဘောထားအခြေခံပညာရေးစနစ်ပြုပြင်ပြောင်းလဲမှုအခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။မေလ4ရက်နေ့ကြာသပတေးနေ့မှာပြည်ထောင်နိုင်ငံလန်ဒန်မြို့ကိုရောက်ရှိခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာပြည်ထောင်ပြည်မာကြီးအဲလစ်ဘက်အပါအဝင်တော်ဝင်မိသားစုတွေနဲ့မေလ5ရက်နေ့ကဘက်ကင်ဟမ်နန်းတော်မှာတွေ့ဆုံခဲ့ပြီးFreedom of the City of London ဆိုတဲ့ဂုဏ်သုဆောင်စုကိုမေလ၈ရက်နေ့ကလက်ခံရယူခဲ့ပါတယ်
။ရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်ထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်လို့ဆိုပြီးတန်ကားတချို့ပါဝင်တဲ့သူတို့အဆိုမြို့ချစ်အင်အားစုဆိုတဲ့လူတစုကအတင်းဝင်ရောက်ရှာဖွေခဲ့ရတာကနေစုပမှုတွေဖြစ်ပွားခဲ့ပါတယ်။အင်္ဂါနေ့ည10နာရီလောက်မှာတန်ကားတချို့ဦးဆောင်တဲ့လူတစုကရဲတွေလောက်ဝကအရာရှိတွေကိုခေါ်ဆောင်ပြီးမွတ်စလင်အများစုနေထိုင်တဲ့မင်္ဂလာတောင်ညွန့်မြို့နယ်123လမ်းမှာခိုးဝင်နေထိုင်သူတွေရှိတယ်ဆိုပြီးတိုက်ခန်းတစ်ခုကိုအတင်းဝင်ရောက်ရှာဖွေခဲ့တာပါ။အတူလိုက်ပါသွားတဲ့အာဏာပိုင်တွေဘက်ကဥပဒေမဲ့နေထိုင်သူတွေမရှိတဲ့အတွက်ပြန်ပြီးဖြည့်ရှင်းတဲ့အချိန်မှာပြဿနာဆဖြစ်ခဲ့တယ်လို့အဲ့ဒီမှာနေထိုင်သူတူက VOA ကိုပြောပါတယ်။မြို့ချင်းရစုဆိုတဲ့လူအုပ်စုကလုံခြုံရေးဒီစောင့်နေတဲ့ရက်ကွက်နေထိုင်သူတွေကိုရိုင်းရိုင်းစိုင်းစိုင်းဆဲဆူအော်ဟစ်ခဲ့တဲ့အတွက်ရုံရင်းဆန်ခဖြစ်ခဲ့ပြီးရဲလုံခြုံရေးတွေဘက်ကဗလာဂျီပြစ်ဖောက်လူစုခွဲခဲ့ရတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့ရေးနီလန်းရှာဖွေဆောင်ရွက်ပေးတာဝန်ပြီးဆုံးလို့မြန်မာနိုင်ငံကိုပြန်သွားတော့မယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမကြီးဦးမျိုးမြင့်တန်းကတဆင့်ဝန်ကြီးချုပ်ရှေခ်ဟာစီနာကတနင်္လာနေ့မှာမြန်မာအစိုးရကိုသတင်းစကားပလိုက်တယ်လို့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ဒီကိစ္စကိုဖြေရှင်းနိုင်ရေးအတွက်အထူးတကောနီလန်းရှာဖွေကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံရဲ့အိန္ဒိချင်းနိုင်ငံဖြစ်တာနဲ့အညီဒီပြဿနာကိုဆွေးနွေးညှိနှိုင်းအဖြေရှာတဲ့နည်းနဲ့ဖြေရှင်းလိုကြောင်းဝန်ကြီးချုပ်ရှေခ်ဟာစီနာကပြောကြားတာကိုကိုကဖော်ပြထားပါတယ်ဒါပြင်အိန္ဒိချင်းမြန်မာနိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ရေးအတွက်လည်းဝန်ကြီးချုပ်ကအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဖိအားပေးမှုတွေဖြစ်ပေါ်စေတယ်ဆိုတာကိုမြန်မာသားအမတ်ကိုထားလောင်းပြောကြားခဲ့တယ်လို့တွစ်ဆုံမှုအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ရဲ့ပြောခွင့်ရအစ်ဆာနူကာရင်ကဒရင်တော့တွေကိုပြောပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်လည်းဝန်ကြီးချုပ်ရှေခ်ဟာစီနာကထပ်မံဖိတ်ကြားခဲ့ပါတယ
်ကမ္ဘာတစ်ဝှမ်းမှာဖြစ်တဲ့တည်ဆုံမှုအရေအတွက်80ငွေနှုန်းဟာလက်နက်ကိုင်ပဋိပက္ခ10ခုကြောင့်သာဖြစ်ရတယ်လို့အင်ကာနစ်မှာထုတ်ပြန်တဲ့အစီခံစာအသစ်တစ်ခုမှာဖော်ပြထားပါတယ်ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ပဋိပက္ခတွေကြားပိတ်မိနေကြတဲ့အရတားတွေဟာဆင်းရဲဒုက္ခတွေဆက်ပြီးကြုံတွေ့နေကြရတယ်လို့2019ခုနှစ်လက်နက်ကိုင်ပဋိပက္ခစစ်တမ်းအစီခံစာထဲမှာနိုင်ငံတကာမဟာဗျူဟာလစ်လာရေးသိပ္ပံအဖွဲ့ကပြောပါတယ်လက်နက်ကိုင်ပဋိပက္ခကြောင့်2015ခုနှစ်တုန်းကတည်ဆုံမှုအရေအတွက်36,900ရှိခဲ့ပြီးပြီးခဲ့တဲ့နှစ်အတွင်းမှာတော့တည်ဆုံသူအရေအတွက်ဟာ35,900ထိကျဆင်းသွားပါတယ်ရှင်
ကိုစုံဝင်လိုက်တဲ့ရှားဖောင်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။အခုတော့သတင်းလွှာတွေကိုဆက်လက်ကြားမှာပါရှင်။စစောကသတင်းနဲ့မှကြားခဲ့ရတဲ့အတိုင်းရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်ထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်လို့ဆိုပြီးတန်ခါတချို့ပါဝင်တဲ့မျိုးချစ်အင်အားစုဆိုသူလူတစုကအတင်းဝင်ရောက်ရှာဖွေခဲ့ပါတယ်။ဒီလောက်ရက်ကြောင့်ရက်ွက်နေပြည်သူတွေနဲ့မျိုးချစ်အင်အားစုဆိုသူတွေကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့အတွက်ရဲကဗလာကြီးပစ်ပေါက်ပြီးလူစုခွဲခဲ့ရတဲ့အကြောင်းဆက်ပြီးတော့နားဆင်ပါရှင်။ရန်ကုန်မြို့ကမွတ်စလင်အများစုနေထိုင်တဲ့မင်္ဂလာတောင်ညွတ်မြို့နယ်တဲက123လမ်းတိုက်ခန်းတစ်ခုမှာခိုးဝင်နေထိုင်သူတွေရှိနေတယ်ဆိုပြီးတန်ခါတချို့ဥဆောင်တဲ့လူတစုကရဲတွေနဲ့လာဝကအရာရှိတွေကိုခေါ်ဆောင်ပြီးအင်္ဂါနေ့ည10နာရီဝန်းကျင်လောက်မှာအတင်းဝင်ရောက်ရှာဖွေခဲ့ကြပါတယ်။အတူလိုက်ပါသွားတဲ့အာဏာပိုင်တွေဘက်ကဥပဒေမဲ့နေထိုင်သူတွေမတွေ့ရဘူးလို့ပြန်ပြီးဖြေရှင်းတဲ့အချိန်မှာစပြီးပြဿနာဖြစ်ပွားခဲ့ကြောင်းအဲ့ဒီမှာနေထိုင်တဲ့ကုလထွန်းက VOA ကိုအခုလိုပြောပါတယ်။
ညာကျန်တယ်မဟာဟိုနှစ်ပါးပါတယ်အပေါ်တက်လာတယ်ငါးလောက်တော့တက်လာတော့ဒီမှာရိုဟင်ဂျာရှိတယ်ရှိတာမရှိတော့လာစစ်တယ်စစ်တဲ့ကကျွန်တော်မရှိဘူးပြောလို့ဆိုတာကျွန်တော်မရဘူးလို့ဂျေအိုလည်းခေါ်တယ်သူကဂျေအတာဖမ်းလို့ရရဲအဲ့နယ်လည်းဖမ်းလို့မရဘူးလာဝကအဲ့နယ်လည်းမကြီးဘူးရိုဟင်ဂျာလည်းမရှိဘူးဆိုအဲ့ဒါသူကစဉ်းချလာပြီအဲ့ဒါလမ်းထိပ်ပဲ order order ခါကျဒီဘက်လူဆဲတာပေါ့ဗျာညင်ညင်ငန်းနေဆဲကြတယ်ဒီဟိုတချို့ကတဲ့တဲ့ခါကြတော့ဒီလောက်ကလူတွေအော်လာကြီးထွက်လာတော့အဲ့ဒီမှာဟိုသူ့နဲ့ဂဲနဲ့ပြစ်တယ်ဟိုကပြစ်တယ်ဆိုတော့အမှန်တစ်ချက်ပွဲသွားတာတားမှာကျတော့အဲ့ဒီအခြေအနေရနေပြီးတော့မှအခုကလူတွေကအော်လိုက်အချင်းလိုက်ပြီးထွက်လာကုန်ကြတယ်ဖြစ်သွားတယ်သဘောပဲ
VOA ကဆက်သွယ်မေးမြန်းချိန်ည12နာရီလောက်ဝင်းကျင်အထိအခြေအနေဟာတင်းမာနေခဲ့ပါတယ်အဲ့ဒီမှာမင်္ဂလာတောင်ညွတ်ရဲစခန်းကနေစူပူအော်ဟစ်ပြီးကားတွေနဲ့ပြန်မောင်းထွက်လာတဲ့မျိုးချစ်အင်အားစုဆိုတဲ့လူအင်အား100နီးပါးလောက်ဟာရက်ွက်ကိုပြန်မောင်းလာချိန်လမ်းပေါ်ထွက်ပြီးလုံခြုံရေးစောင့်နေတဲ့ရက်ွက်နေထိုင်သူတွေကိုရိုင်းရိုင်းဆိုင်ဆိုင်ဆဲဆူအော်ဟစ်ခဲ့တဲ့အတွက်ရုံးရင်ဆန်ခဖြစ်ခဲ့ပြီးရဲလုံခြုံရေးတွေကဗလာကြီးပစ်ပေါက်လူစုခွဲခဲ့ရကြောင်းမျက်မြင်သက်သေဖြစ်တဲ့ကိုမိုးမြင့်ဦးကပြောပြပါဗ
ျ။လူတွေကအကုန်လုံးကထိတ်လန့်နေပြီစီ။ဟိုမှာကားနဲ့လှက်ပတ်ပြီးအော်နေတဲ့လူတွေကသတိပြုသတိပါဒီမှာလမ်းပေါ်မှာလူတွေကအများကြီးအဲ့ဒီမှာဒီဘက်ကလူတွေကဟာဒီကောင်တွေကတော့ငါတို့ကိုလာပြီးတော့ဖိန်ခေါ်လာပဲဆိုပြီးတော့ဖြစ်လာတဲ့ခါကျတော့လူလူရတယ်ဖုတ်ပြင်းလမ်းကိုဖြတ်တဲ့အချိန်မှာအဲ့မှာအကုန်လုံးကလူဦးကနောက်ကနေလိုက်လာလိုက်လာတဲ့ခါကျတော့ရဲရတယ်သုံးချက်တော့ပြစ်တယ်အတန်ကတော့ကျွန်တော်ပြန်ကြတာသုံးချက်ဒါပေမဲ့လူချစ်မှန်ညင်းတော့မရှိဘူးဒါပေမဲ့ဗလာချီလို့ကျွန်တော်ခြင်ရတယ်ဗ
ျအစောပိုင်းတုန်းကလည်းတန်ခါတချို့နဲ့မျိုးချစ်အင်အားစုဆိုသူတွေဟာလမ်းပေါ်မှာရှောက်နေတဲ့လူနှစ်ဦးကိုကိုင်းဆောင်လာတဲ့တန်တုပ်တွေနဲ့ရိုင်းနှက်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရသူတဦးကတော့အတွင်းလူနာဖြစ်ကုသနေရကြောင်းကိုမိုးမြင့်ဦးကပြောပါတယ်
ကနပရဖာလို့ရိုက်ခံတဲ့ကောင်ကတော့ဆေးဥမမသိဘူးလို့ကြားရပြ။ခံရတော့ရသွားတာပေါ့ဗျာ
။ဟုတ်ကဲ့သူတို့ကအဲ့ဒီလူကိုဘလို့ရိုက်လိုက်တာလဲရှင
်။လမ်းလျှောက်လိုင်းနဲ့တော့ဗာလဲမိပါကောင်လေးညာကောင်လေးဆိုပြီးတော့အဲ့မှာခိုးဝင်ပါကလီဆိုပြီးပြောပြီးတော့ရိုက်တာပဲ။ရိုက်တာကမှတန်တုပ်တွေရောဗာလီရောရိုက်ကြတာ။ပြီးထွက်တန်ယူတွေရဲ့ဖြစ်နေ
။အခုလို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရန်ကုန်မြို့နယ်ပြည်သူတွေဟာလုံခြုံရေးကိုအတော်လေးစိုးရိမ်နေကြကြောင်းသူကအခုလို့ဆက်ပြောပါတယ
်။ဒီတောင်ညွတ်တရက်ွက်လုံးဝဘုရားမေးနိုင်ဖြစ်လူကြီးလူငယ်ကလေးအားလုံးလုံးဝမေးနိုင်မေးနိုင်ဆိုတာဘာလို့ဆိုရင်ခိလက်မှုနဲ့နေနေရတဲ့ဘဝဖြစ်တယ
်တရားမဝင်နေထိုင်သူတွေရှိတယ်ဆိုတော့ဆွဆွဲချက်နဲ့ပတ်သက်လို့ဥပဒေနဲ့အညီကင်တွယ်ဖြေရှင်းရမှာသာဖြစ်ပြီးအခုလိုအကြမ်းဖက်စူပူအောင်လှုံ့ဆော်တာဟာသွေးရောသားရောမဟုတ်ဘူးလို့မင်းညကအခင်းဖြစ်တဲ့နေရာကိုကိုယ်တိုင်ရောက်ရှိနေတဲ့မင်္ဂလာတောင်ညွတ်မြို့နယ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုစလေဦးရန်အောင်က VOA ကိုပြောပါတယ်
ဘူးရှင်ကအဲ့လိုဖြစ်တာကြီးကတော့သေသာရုံမဟုတ်ဘူးလို့ကျွန်တော်တို့ကယူဆတယ်။တရားမဝင်နေတဲ့လူတွေရှိမှရှိတော့ကျွန်တော်မသိဘူးပေါ့နော်။ဆိုတော့တရားမဝင်နေတဲ့လူတွေရှိတယ်ဆိုလို့ရှိရင်အရေးယူဆောင်ရွက်မှာကအုတ်ချွေပိုင်းကလူတွေအရေးယူရပါလိမ့်မယ်။ရဲနဲ့အုတ်ချွေပိုင်းနဲ့ပဲဓာတ်ရိုက်သက်ဆိုင်ပါလေ။အခုဒီလိုဖြစ်နေတဲ့အနေအထားတွေကသေသာရုံမဟုတ်ဘူး။အဲ့ဒီအတွက်ကြောင့်မလို့ရန်ကုန်တိုင်းဆိုတော့အဖွဲ့အနေနဲ့ဘယ်လိုအရေးယူမလဲဆိုတော့ကျွန်တော်မသိရပါလိမ့်မယ်။
မျိုးသားရေးအင်အားစုဆိုတဲ့အုပ်စုရဲ့လုပ်ရက်ဟာဥပဒေနဲ့မညီတဲ့အပြင်ရည်ရွယ်ချက်ရှိရှိစူပူမှုဖြစ်အောင်လှုံ့ဆော်တယ်လို့မြင်ကြောင်းမင်္ဂလာတောင်ညွတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်းကလည်းပြောပါတယ
်။အခုကတော့ကျွန်တော်တို့ပြောရရင်မင်္ဂလာတောင်ညွတ်မြို့နယ်ကတော်တော်လေးဟိုအေးအေးချမ်းချမ်းရှိနေရလေ။ဟိုနကိုလေးကလည်းကျွန်တော်တို့ဒီမိထီလာကိစ္စတွေဖြစ်ခဲ့တယ်။ဟိုရခိုင်ပြည်သနာတွေဖြစ်ခဲ့တယ်။ကျွန်တော်တို့ဒီမင်္ဂလာတောင်ညွတ်ဘာမှမဖြစ်ခဲ့ဘူးပေါ့နော်။အားလုံးလည်းစီစီလုံးလုံးရှိတယ်ညီညွတ်ညွတ်နဲ့ဘလိုပဲဖြစ်ဖြစ်လောက်တက်ကိုင်းနဲ့ရှိကြတာပေါ့နော်ဒါပေမဲ့ဒီနေ့ဖြစ်သွားတဲ့ပုံစံကဒါရိုးသားမှုမရှိဘူးရွေချက်ရှိရှိလောက်တယ်လို့ကျွန်တော်အဲ့လိုဟိုမြင်တာပေါ့နော် Tapi ini wujud saya so, dekat dekat jom solution. Dekat luar mah, di tangan si dia ni, mana ye cepat dia awak macam macam. Saya tu orang mah aku jenuh siapa si orang muda tu. Tiada orang itu orang ni paham eh. Tapi awak ini waktu TV awak mah kena ni baik luar mah. Aku lakukan aku macam siu pon. Aku cini ni mah, aku aku mahu ini luar tu ada pengsan ni ada terlalu ni cuma luar. Jodoh mah macam siu luar ni ni. Tapi entah saya cuma luar tu ni ni ini jangan pun ni dia tu dia suka macam apa.
โอ้ล่องสอนนี่แหละหลุเลยเนี่ยนะเนาะพี่ว่าตาเนี่ยดูเองมาเลยตามันดูโลกโลกมาดูดีไปตาดีไปเนาะสรุปอะไรอ่ะยี่ห้อเช่นสีอะไรรู้จักมาลุงมาเลยดูดีตาดีกันสาวตาดีมีตาดีเอียร์ซูสูเรลูเอฮาการีเนี่ยบ้านมีเนี่ยช่วยจินจังได้ปะกูสเลตทักว่าตัวจับดีเอริกาตัดสินตัญญาลงนี่บ้างยังคงมีวิ่งจินตัวไว้มองเนี่ยตัวลากเกจ้าเนี่ยมีตัดตีริกาวิวิกูเปียวว่าเลยเลชิเชนีมาโร มิงลาตาวนิวมิวเนตไว้ที่นี่นี่จังตั้งแต่ยี่สิบห้าวิวิกูเปียวว่าเลยเอพริลล์นี้เสียชีวิตในกาเล่ตั้งอารมณ์จะชกป่าวิมิวตาเยี่ยงอาซูสุเรลูอินอาตยานีบ้าฮามิวเนอานาบายนุกุตัวยาวพิอาปิเกราจังตากิตามิวเนมาชีเรอิสลามซาตินจังนจังกูอานาบายนุกะยาอีเชปิเคบาร์เรชิ ပြောရင်မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါအခုတော့ဥရောပခီးစဉ်အဆုံးသက်ခဲ့ပြီဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာသူခီးစဉ်အဆုံးသက်ခင်မနေ့ကပြည်ထောင်နိုင်ငံလန်ဒန်မြို့မှာမြန်မာနိုင်ငံသားဒီမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်ဘာတွေပြောဆိုခဲ့တယ်လဲဆိုတာကိုတော့ကိုညာဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
ဒေါက်ဆန်းစုကြည်ဟာသူ့ရဲ့ဥရောပ၃နိုင်ငံခီးစဉ်ရဲ့နောက်ဆုံးခရီးတစ်ထောက်အဖြစ်ဗီတိန်နိုင်ငံမှာရောက်နေပြီးမေလ9ရက်နေ့ပိုင်းမှာတော့ဗီတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာမွေးဖွားလာသူတွေဟာဘယ်နိုင်ငံရောက်ရောက်မြန်မာနိုင်ငံရဲ့မိသားစုဝင်တွေအဖြစ်ခံယူကြောင်းပြောသွားပြီးအားလုံးကမိမိတို့တပ်နိုင်တဲ့ ်ပြောင်းလဲလာပြီလားဆိုတဲ့ကရင်တိုင်းသားတို့ရဲ့မိကွန်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြပါတယ်
ကျမတို့တင်တဲ့ပြောင်းလဲဖို့လည်းအများကြီးလုပ်နေပါတယ်အတိုင်းအတာတစ်ခုထိလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့သော်ညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲရယ်ဆိုတော့နောက်ဆုံးကျတော့ပြည်သူလူထုရဲ့ဆုံးဖြတ်မှာဖြစ်ပါတယ်အစိုးရဆိုတာဟာကိုလုပ်နေတဲ့စီမံကိန်းကြီးကိုဥတည်နေတဲ့ကိစ္စတွေအောင်မြင်မှုကြီးလို့ပြောပိုင်ခွင့်ဟာတရားရဂိုင်းလို့မရှိပါဘူးတကယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်ဒါနဲ့ပြည်သူကဆုံးဖြတ်တဲ့အခါကျလို့ရှိရင်လည်းပုံမူအမြင်ကျေကျေနဲ့ဆုံးဖြတ်ရမှာပါကိုလိုချင်တာမရလို့အောင်မအောင်မြင်ဘူးလို့ပြောလို့မရပါဘူးကိုလိုချင်တာရဖို့အတွက်မဟုတ်ဘူးကိုယ်နိုင်ငံတနိုင်ငံလုံးတွေကောင်းဖို့အတွက်ဖြစ်ပါတယ်ဒီမှာဒီအချိန်မှာကျုံလုံးပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်တိုင်းရင်းသားများဟာကျမတို့ပြည်ငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်လို့အများကြီးပံ့ပိုးကူညီပါတယ်ဖောက်ပါပါတယ်ဒါအတွက်လည်းကျမတို့တကယ်ကိုကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးလဲဒေါန်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမဆန့်ကျင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူစံတာခံယူပွဲလုပ်ခဲ့တဲ့အခါကျမတို့ဆန့်ကျင်ခဲ့ပါတာဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူးတည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရေးရနိုင်မှာမဟုတ်ဘူးအခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွှင်နေပါတယ်ဒီ NCA လက်မှတ် NCA ဆက်သဘောတူညီမှုတဲ့မှာကိုဒါပါပါတယ်ဒီကျင့်ပင်လုံးညီလာကန်းနေဒီဒီညီလာကန်းနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတခုဖြစ်အောင်လို့ပြုပြင်တောင်းလဲသွားရမယ်ဆိုတာပါပြီးသားပ
ါဒီနေ့ဟာညီငယ်ရေးနှစ်လို့ NLD အစိုးရကကြီးညာလှုပ်ဆောင်နေပေမဲ့အားမလို့အားမရဖြစ်เสียအခြေအနေတွေရှိလာတယ်ဆိုတဲ့မေးမြန်းချက်ကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်သွားပါတယ်
အဲ့အားမရတဲ့လူတွေကဝင်ပြီးတော့လှုပ်ဖို့လိုပါတယ်။အားမရဘူးဆိုတဲ့လူတွေအားလုံးကတော့ဝိုင်းမင်းပြီးတော့ကုညီမယ်ဆိုလို့ရှိရင်မုတ်ချမတွေ့ကြပါတော့အောင်မြင်ရမှာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာအခြေခံပညာရေးစနစ်ပြောင်းလဲမှုတချို့နဲ့ပတ်သက်လို့လှုပ်ဆောင်စရာတွေဆက်ရှိနေတဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။
အဲ့တော့ကျမတို့နိုင်ငံကအခုပညာရေးစနစ်ကိုလည်းပြောင်းတဲ့နေရာမှာမူလတန်းပညာရေးကိုကျမတို့မြင့်တင်ရမယ်ခိုင်မအောင်လုပ်ရမယ်အခြေခိုင်မှအမြင့်ကခိုင်မကျမတို့အပင်ကနေပြီးတော့တန်တန်မာမာနဲ့ကြီးထွားလာမှာပါ
ဒီကနေ့ဟာဒေါအောင်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်နောက်ဆုံးနေ့ဖြစ်ပြီးမေလ၄ရက်ကြာသာပတေးနေ့ကလေးကဗီတင်နိုင်ငံကိုရောက်နေတာဖြစ်ပါတယ်ဧပြီလ30ရက်နေ့ကဥရောပခီးစဉ်စတင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံအီတလီနဲ့ဗီတင်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါအခုတော့ AR တိုင်းဖွံ့ဖြိုးရေးရန်ပုံငွေကိစ္စအစိုးရဟောင်းဘလို့ရှင်းလင်းတယ်လဲဆိုတာကိုကြည့်ကြရအောင်ပါအရင် AR တိုင်းဒေတာကြီးအစိုးရဟောင်းလက်ထက်ကဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေဟာအစိုးရရန်ပုံငွေမဟုတ်တဲ့အတွက်အစ်စ်ပြန်ဖွဲ့စည်းထားတဲ့ foundation ကိုလွှဲပြောင်းပေးလှူလိုက်တာသာဖြစ်တယ်လို့ဒီအရင်အစိုးရလက်ထက်ဝန်ကြီးတက္ကသိုလ်က VOE ကိုပြောပါတယ်အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်မမင်းမြင့်ခိုင်ကပြောပြမှာပ
ါအရင်ဦးသိန်းအောင်ဦးဆောင်တဲ့ AR တိုင်းဒေတာကြီးအစိုးရဟောင်းလက်ထက်ဒေတာဖွံ့ဖြိုးရေးအတွက် foundation ကိုပေးလှူတဲ့ရန်ပုံငွေတွေဟာအစိုးရရန်ပုံငွေမဟုတ်တာကြောင့်အဲ့ဒီငွေတွေကိုပြီးခဲ့တဲ့အစိုးရတပ်တန်းကုံဆုံးချိန်မှာအခြားဖောင်ဒေးရှင်းတစ်ခုကိုပေးလှူလိုက်တာဖြစ်တဲ့အတွက်လက်ရှိအစိုးရထံကိုရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်တယ်ဆိုတာလုံးဝမဟုတ်ဘူးလို့အရင် AR တိုင်းဒေသကြီးအစိုးရအဖွဲ့ဘန်နာရေးဝန်ကြီးဟောင်းဦးဝင်းကိုကိုက VOA ကိုပြောပါတယ်
။ဟုတ်ပါကောင်အစိုးရရန်ပုံငွေမဟုတ်တာပဲအစိုးရကလွှဲပေးရမယ်။ဟိုဝန်ကြီးဦးတို့ရောက်နေကျွန်တော်တို့အစိုးရအဖွဲ့လက်ထက်မှာဟိုပြင်ပလုပ်ငန်းရှင်များနဲ့ပူးပေါင်းပြီးတော့ကျွန်တော်ဖောင်ဒေးရှင်းတစ်ခုရှိခဲ့တယ်။အဲ့ဖောင်ဒေးရှင်းကိုလှူကြတန်းကြတယ်။အဲ့ရနေပြီးတော့ဒေသဖွံ့ဖြိုးရေးလုပ်တယ်ကိုယ်ရဲ့ငွေတွေကိုသူကကိုအစိုးရပြသိမ်းတဲ့အခါမှာဖောင်ဒေးရှင်းကြီးကိုလည်းပြသိမ်းခဲ့တယ်တရားဝင်ပြသိမ်းခဲ့တယ်အဲတရားဝင်စီးရင်ရှင်းလင်းပြသိမ်းပြီးမှအဲ့ငွေကိုတော့ကိုင်းတဲ့ဒီဘွဲကိုတော့လှူဒန်းလိုက်တယ်ဆိုပြီးတော့ကျွန်တော်တို့လှူဒန်းတယ
်ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရရန်ပုံငွေကိုကလိန်ကကြစ်လောက်တော့မဟုတ်ဘူးလို့လည်းသူကပြောပါတယ
်ဟို ARV မှာပေါ့နော်ကျန်တဲ့နေရာတော့မသိဘူးအဲ့အဝီမှာကတော့ရိုးရှင်းနေပြီးတဲ့အခါမှာအစိုးရပြဿနာတွေကိုကလိန်ကတိလုပ်ပြီးယူခါတာဘာမှမရှိဘူး။နောက်ပြီးတဲ့အခါမှာသူ့အတူတရားသဖြင့်ဟိုလာရောက်ပြီးတော့လှူဒန်းနေပေါ့နော်။ foundation foundation အဲ့ဒီတုန်းကလည်းပဲအစိုးရကိုလှူတာမဟုတ်ဘူး။ဟိုအစိုးရနဲ့အစိုးရကနေပြီးတော့ဒီမှာဆောင်ရွက်နေတဲ့ foundation ဒေသဖွံ့ဖြိုးရေး foundation ကိုပဲအလှူငွေတွေလှူသွားတာ
။အရင် ARI တိုင်းဒေသကြီးအစိုးရလက်ထက်ဝင်းကြီးချုပ်ဟောင်းဦးသိန်းအောင်ဟာ ARI ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေး foundation ကိုဦးဆောင်တည်ထောင်ခဲ့ပြီးအစိုးရတပ်တန်း၅နှစ်ကုံဆုံးချိန်မှာအဲ့ဒီဖောင်ဒေးရှင်းကိုဖျက်သိမ်းခဲ့ပါတယ်။အဲ့ဒီနောက် ARD ပညာကျမ်းမှာဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဆိုတာပေါ်ပေါက်လာပြီးဒီဖောင်ဒေးရှင်းအသက်မှာလည်းဦးသိန်းအောင်အပါအဝင်အရင် ARD တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနာယကအနေနဲ့ပါဝင်နေတာဖြစ်ပါတယ်။အရင် ARD တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းပေးဖို့ပြက်ကွက်တာနဲ့ပတ်သက်ပြီး2016ခုနှစ်နှစ်စံပိုင်းမှာဖျားဖုံမဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစရာမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တိုင်းဒေသကြီးစင်းစစ်ချုပ်ကဦးဆောင်ပြီးဒီကိစ္စအပေါ်စစ်ဆေးမှုတွေလုပ်နေတာလည်းဖြစ်ပါတယ်။အရင် ARD တိုင်းအစိုးရဦးဆောင်တဲ့ foundation ရန်ပုံငွေတွေဟာအစိုးရနဲ့မသက်ဆိုင်မှုဆိုတာမဟုတ်ပဲဒေသဖွံ့ဖြိုးရေးအတွက်ပြည်သူကပေးလှူထားတဲ့တိုင်းဒေသကြီးအစိုးရရဲ့တည်ထောင်ရန်ပုံငွေဖြစ်တယ်လို့ဖျားဖုံမြို့နယ်တိုင်းဒေသကြီးလွတ်တော်အမတ်ဦးစရာမင်းသိန်းကအခုလိုပြောပါတယ်။
အစိုးရနဲ့မဆိုင်တဲ့ foundation ဆိုလို့ရှိရင်အစိုးရအဖွဲ့ကနေအစည်းအဝေးမှတ်ဆင်တဲ့ကြီးစရာမရှိဘူးလေအစိုးရကနေပြီးတော့မှသူ့ရဲ့ငွေဖြစ်တဲ့အတွက်အစိုးရနဲ့တတ်ဆိုင်ခြင်းမတတ်ဆိုင်ခြင်းဆိုတော့ကြီးရဲ့စာချုပ်ထဲမှာဘောတိုင်းဒေသကြီးအစိုးရအဖွဲ့ကြီးအစည်းအဝေးအမှတ်ဆင်ဘလောက်ရဆိုပြီးကြီးတယ်ဆိုရအစိုးရငွေပဲဘောအဲ့ဒီအတွက်ဒီငွေတွေဒီကျွန်တော်တို့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ငွေဖြစ်တယ်လို့တနည်းအားဖြင့်ပြည်သူလူရဲ့ငွေဖြစ်ပါတယ်အဲ့ဒီအတွက်ဒီငွေတွေဒီကျွန်တော်တို့လွှဲပြောင်းတဲ့အစိုးရအဆက်ဆက်ကိုလွှဲပေးခဲ့ရမှာဖြစ်ပါတယ်
ARD တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံလွှဲပြောင်းပေးအပ်ဖို့ကြန့်ရှိတဲ့ငွေပမာဏဟာကျပ်တန်း3000ကနေတန်း9000လောက်အထိရှိနိုင်တယ်လို့ ARD တိုင်းလွှတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုပြောဆိုထားတာလည်းရှိပါတယ်။ ARD တိုင်းဒေသဖွံ့ဖြိုးရေးရန်ပုံငွေကိစ္စနဲ့ပတ်သက်ပြီးအရင် ARD တိုင်းဒေသကြီးအစိုးရဟောင်းအဖွဲ့ဝင်တွေကမကြာခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။မကြသေးခင်ကလည်းဥဖုံးမော်ရွှေဦးဆောင်တဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း9000လောက်ပျောက်ဆုံးနေတာစစ်ဆေးတွေ့ရှိခဲ့ပြီးအလားတူစုံစမ်းစစ်ဆေးမှုမျိုးလုပ်တာဟာ ARD တိုင်းဖြစ်စဉ်ကဒုတိယအကြိမ်ဖြစ်ပါရဲ့ရှင်
VOA သတင်းတော့မမြင်မြင်ခိုင်ပါရှင်အခုတော့တောင်ကိုရီးယားနိုင်ငံရွေးကောက်ပွဲမှာမွန်ဂျေအင်းအနိုင်ရရှိသွားတဲ့အခြေအနေကိုကြောပြမှာပါရွေးကောက်ခံသမရဖြစ်လာတဲ့မွန်ဂျေအင်းဦးဆောင်မဲ့အစိုးရတဲ့အနေနဲ့မြောက်ကိုရီးယားအရေးကိစ္စကိုင်တွယ်ရေးဒုံးလက်နဲ့ရန်ကာကွယ်ရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှပြည်လည်အောင်ဆောင်ရွက်ရေးစတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရနိုင်ပါတယ်ဒါအပြင်မွန်ဂျေအင်းအစိုးရတဲ့နဲ့မြန်မာနိုင်ငံဆက်ဆံရေးဘလို့တက်ရောက်ပြောင်းလဲမှုတွေရှိနိုင်မလဲရှားဖောင်ကဆက်ပြီးပြောပြပါရှင်
တောင်ကိုရီးယားမှာအင်္ဂါနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာလီဘရယ်အတွေ့အမြင်ရှိသူမွန်ဂျေအင်းမဲအများစုနဲ့အနိုင်ရသွားပါပြီ။မဲအများစုရေတွက်ပြီးအနိုင်ရလောက်တယ်လို့တေချာသွားချိန်မှာမွန်ဂျေအင်းကအင်္ဂါနေ့ညမှာပဲသူ့ကိုထောက်ခံတဲ့သူတွေကိုဆိုးမြို့တော်မှာအောင်ပွဲခံတဲ့မိကုံပြောကြားခဲ့ပါတယ်
။ "내일부터 저는 국민 모두의 대통령이 되겠습니다."
မနေ့ပြန်ကနေစပြီးအားလုံးကိုကိုစားပြုတဲ့သမရတယောက်ကျွန်တော်ဖြစ်လာတော့မှာပါ ပြည်သူအလုံးညီညွတ်မှုရှိအောင်ဆောင်ရွက်မဲ့တမရဖြစ်အောင်ကြိုးစားသွားမှာဖြစ်တယ်လို့ကျွန်တော်ကိုမထောက်ခံသူတွေရဲ့အကျိုးကိုပါဆောင်ရွက်သွားမဲ့တမရဖြစ်စေရပါမယ
်။သူ့ရဲ့နောက်မှာလိုက်နေတဲ့ပြိုင်ဘက်တမဒလောင်းတို့ယောက်ကသူတို့ရှုံးနေကြောင်းဝန်ခံခဲ့ပြီးတဲ့နောက်လေဘရကြတဲ့လူအခွင့်ရေးရှိနေဟောင်းမွန်ဂျီအင်းကရွေးကောက်ပွဲမှာအနိုင်ရကြောင်းအောင်ပွဲခံတဲ့မိကွန်းပြောခဲ့တာပါ။သူဟာတစ်ချိန်တုန်းကចောင်းသားဆန္ဒပြမှုတွေကိုဥဆောင်ခဲ့တဲ့အမှုနဲ့တမရယာဒူးကနေဖြုတ်ချခံလိုက်ရတဲ့ပကွန်ဟေးကနေထောင်ချတာခံခဲ့ရဘူးသူလည်းဖြစ်ပါတယ်။အခုအခါမှာအာဂတိလိုက်စားမှုတွေနဲ့ဖန်းစီတရားစွဲခံနေရတဲ့တမရဟောင်းပကွန်ဟေးအစိုးရရဲ့နိုင်ငံရေးအရှုပ်တော်ပုံတွေကြောင့်အစိုးရဘောအယုံကြည်နေတဲ့ပြည်သူတွေရဲ့ယုံကြည်မှုရရှိအောင်တမရတည်လောက်ရမှာဖြစ်တယ်လို့ကွန်ဆာဗေးတစ်နဲ့လီဘရယ်အတွင်းမြင့်ရှိသူကြားသဘောထားကွဲလွဲမှုတွေရှိနေတဲ့တိုင်းပြည်ကိုသူဦးဆောင်သွားရတော့မှာဖြစ်ပါတယ်။2012ခုနှစ်တမရရွေးကောက်ပွဲတုန်းကတော့ပြည်တွင်းလုံခြုံရေးကိုဦးစားပေးတဲ့ကွန်ဆာဗေးတစ်ဖြစ်သူပကွန်ဟေးကိုမွန်ဂျေအင်းကတီတီကလေးကပ်ပြီးရှုံးနိမ့်ခဲ့တာပါ။မူဂျီအင်းကသူတမဒဖြစ်လာရင်ပညာရေးနဲ့ပြည်တွင်းအလုပ်ကံရရှိရေးအတွက်အစိုးရရဲ့အသုံးစိတ်တွေတိုးမြင့်သုံးဆွဲမယ်လို့ပြောဆိုထားတာကြောင့်သူကိုစိုက်နှစ်သက်ကြတာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူများပြားကပြောကြပါဗျ။ဒါပေမဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးကိုလှူလာတဲ့မွန်ဂျီအင်းရဲ့မူဝါဒတချို့ကြောင့်တောင်ကိုရီးယားရဲ့လုံခြုံရေးကိုအားနည်းစေနိုင်တယ်ဆိုသူတွေကတော့သူ့ကိုလက်မခံခြင်းကြပါဘူး။မွန်ဂျေအင်းဟာမြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းရေးအတွက်ဆွေးနွေးမှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့လိုလားတဲ့တစ်ချိန်တည်းမှာပဲမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုအစီအစဉ်တွေကိုဆွန့်လွတ်ဖို့အတွက်အထောက်အကူဖြစ်စေမယ်ဖိအားပေးမှုတွေနဲ့ဒဏ်ခပိတ်ဆို့ဓာတ်တွေကိုဆက်လက်ထားရှိဖို့လိုလားသူဖြစ်ပါတယ်။သမရတဲ့အနေနဲ့မြောက်ကိုရီးယားရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှာခက်ခဲတဲ့တန်ကင်းတမန်ကင်းဆောင်ရွက်မှုတွေတမရတဲ့လောက်ရလိမ့်မယ်လို့စိုးမြုံမှာရောက်နေတဲ့ VOA သတင်းတောက် Brian Fadden ကတုံ့တက်ပါတယ်။အခုတောင်ကိုရီးယားနိုင်ငံမှာတက်ဆင်ထားပြီးဖြစ်တဲ့ American ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေး Ted Snit နိုင်ငံမှာထားရှိရေးပြန်လည်စဉ်းစားသင့်တယ်လို့ Moon Jae-in ပြောဆိုထားပူပါတယ်။ Ted Snit ကြောင့်တောင်ကိုရီးယားနဲ့တရုတ်ဆက်ဆံရေးထိခိုက်နေတာပါ။ကိုရီးယားကျွန်းဆွယ်မှာဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ချထားခြင်းဟာဒေသအတွင်းအမေရိကန်ကစစ်ရေးခြေစက်လာနေတယ်လို့တရုတ်ဘက်ကမြင်ပြီးဒါကိုမလိုလားတဲ့အတွက်တောင်ကိုရီးယားပေါ်ခီးတွားလုပ်ငန်းနဲ့ကုန်ပစ္စည်းတင်ပို့မှုတွေကိုတရုတ်ဘက်ကတင်းကျပ်ကန့်သတ်နေပါတယ်။ခုလိုတောင်ကိုရီးယားအတွက်အရေးကြီးတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးကိုသမ္မတအသည့်အနေနဲ့ချိန်ခွင်ရှာညှိဆောင်ရွက်သွားရမှာကစိန်ခေါ်မှုတစ်ခုဖြစ်လက်လာသူတွေကတုံ့တက်နေကြပါတယ်။တောင်ကိုရီးယားမှာအစိုးရသက်ပြောင်းလဲဖြစ်လာတော့မှာမို့မြန်မာနိုင်ငံနဲ့ဆက်ဆံရေးအပေါ်မှာရောဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။တောင်ကိုရီးယားမှာနေထိုင်သူမြန်မာအရေးဆောင်ရွက်သူကိုရနိုင်ထွန်းရဲ့အမြင်ကတော့
သူကဒီမိုကရက်တစ်ပါတီရောဒီမိုကရက်တစ်ပါတီဆိုတာကအရင်ကဒီကိုရီးယားနိုင်ငံရဲ့လိုပဲဆုရှင်ဖြစ်တဲ့သမ္မတကီဒီဂျုံပါတီရာဖြစ်ပါတယ်။အဲ့တော့ဒီဒီမိုကရက်တစ်ပါတီနဲ့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီအရေးနဲ့ကအဆက်ဆက်တွေအများကြီးရှိပါတယ်။အမိုင်းကြောင်းတွေတူတာတွေလည်းအများကြီးရှိပါတယ်။စဉ်ဆက်မပြတ်ကိုယ်ညီထောက်မှတ်မှုတွေလည်းရှိခဲ့ပါတယ်။အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိနေတဲ့အချိန်ကာလတော့လျှောက်တော့မှလည်းဒီဒီမိုကရက်တစ်ပါတီအရပဲကျွန်တော်တို့ကိုယ်ညီတာတွေဖိမတွေထောက်ခံတာတွေအများကြီးရှိခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာဒေါက်ဆန်းစုကြည်အချင်းကြနေတဲ့အချိန်ကာလမှာလည်းတော့လျှောက်လို့အားပေးကိုယ်ညီထောက်ပံ့ခဲ့တာကကျွန်တော်ဒီကိုရီးယားနိုင်ငံရဲ့ဒီမိုကရက်တစ်ပါတီရပါအခုဒီဒီမိုကရက်တစ်ပါတီရနေပြီးတော့ကိုရီးယားနိုင်ငံရဲ့19ချိန်မြောက်သမ္မတဖြစ်ဝန်ကြီးရေးကယူထောင်လိုက်ရတဲ့အချိန်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့စီးပွားရေးမဆန်တဲ့အတွင်းကြကြရင်းပွင့်လင်းစွာနဲ့ဆက်ဆံမှုတွေဖြစ်ပေါ်လာပါလိမ့်မယ်အရင်တုန်းကတော့မြန်မာနိုင်ငံကိုဒီစီးပွားရေးဆန်တဲ့ဆက်ဆံမှုတွေနဲ့အစိုးရကနေပြီးတော့ဆက်ဆံခဲ့ပါတယ်အခုဒီဒီမိုကရက်တစ်ပါတီအစိုးရလက်ထက်မှာဒီမိုကရက်တစ်ပါတီကပုဂ္ဂိုလ်ကသမ္မတဖြစ်လာတဲ့အချိန်မှာမြန်မာနိုင်ငံနဲ့အတွင်းကြကြရင်းနှီးစွာနဲ့ဒီမိုကရေစီရေးကိုအားပေးတဲ့ဆက်ဆံမှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့ထဲရဲ့ဝင်လေးလေးနဲ့ယုံကြည်ပါတယ်ခင်ဗျာ။
တောင်ကိုရီးယားရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရသွားတဲ့မွန်ဂျေအင်းဟာတောင်ကိုရီးယားသမ္မတအသစ်ဖြစ်ဒီကနေ့ပုတ်ထူးနေ့မှာကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voaseofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လင်းနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဆိုရှယ်မီဒီယာပေါ်မှာတော့အမျိုးမျိုးရေးကြားကြတာမျိုးတွေရှိနိုင်တယ်ဟိုအဲ့ဒီဟာတွေရဲ့ယုံကြည်မှုဆိုတဲ့ဟာကိုလည်းလူမှုကိုလည်းတစ်ခါမှပညာပေးဖို့လည်းလိုတာပေါ့နော်
ဒါကတော့မြန်မာနိုင်ငံမှာသတင်းအတုတွေကောလာဟလာတွေရဲ့ NDA နဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။တရုတ်တို့ပံပိုးတဲ့မြန်မာစိတ်ကန်းအကြောင်းစီးစင်းတဲ့အချက်၅ချက်ဆိုတဲ့ကောင်းစဉ်နဲ့ Catherine Wong ရေးသားထားတာကို South China Morning Post မှာဖော်ရပါတယ်။တရုတ်ဟာသူတို့ရဲ့ One Belt One Road ခေါ်နိုင်ငံတကာကုန်သွယ်ရေးနဲ့အခြေခံအဆောက်အဦစီမံကိန်းရဲ့တစိတ္တိဒါအဖြစ်မဟာဗျူဟာအရအရေးပါတဲ့မြန်မာစိတ်ကန်းမှာ85ရာခိုင်နှုန်းထဲဝင်နှုတ်နှံဖို့မျှော်လင့်ထားပါတယ်။တရုတ်ဟာမြန်မာမြေဆုံစီမံကိန်းကိုဆွန့်လွှတ်လိုက်ရမယ်ဆိုရင်ကြောက်ဖြူစီမံကိန်းပါဝင်တခြားစီမံကိန်းတွေမှာလိုက်လျောမှုတွေပိုရရှိဖို့မျှော်လင့်နေတာပါ။မူလစီစဉ်ထားတာထက်ပိုပြီးထက်ဝင်ဖို့တရုတ်ရဲ့တောင်းဆိုချက်ဟာတရုတ်အနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဩဇာလွှမ်းမိုးဖို့ပိုအားထုတ်နေတဲ့အချိန်ဖြစ်တဲ့အတွက်အငင်းပွားစရာဖြစ်လာနိုင်ပါတယ်။ဒီစိတ်ကန်းစီမံကိန်းနဲ့ပတ်သက်တဲ့အဓိကအချက်၅ချက်ကတော့နံပါတ်၁စိတ်ကန်းရဲ့အဓိကရည်ရွယ်ချက်ကဘာလဲ။တရုတ်ကိုရေနံနဲ့သဘာဝဓာတ်ငွေ့တင်ပို့ဖို့ဖြစ်ပါတယ်။ဒါအပြင်အရှေ့လပိုင်းဒေသကဆယ်လာတဲ့ရေနံစင်းတွေကိုပိုက်ပလိုင်းကတဆင်တရုတ်ကိုမပို့ခင်စုလောင်ထားဖို့ဖြစ်ပါတယ်။ဒီစိတ်ကန်းဟာဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့စက်မှုရဝန်းတိဆောက်ရေးနဲ့လည်းပဲပြုတွက်လုပ်တဲ့စီမံကိန်းဖြစ်ပါတယ်။နံပါတ်၂ဒီစိတ်ကန်းဟာတရုတ်အတွက်ဘလောက်အရေးကြီးသလဲ။အိန္ဒိယသမုဒ္ဒရာမှာရေကြောင်းသွားလာရေးအခြေခံအဆောက်အဦတိုးထက်ပြီးရေကြောင်းကုန်သွယ်ရေးလမ်းတွေတရုတ်အတွက်တိုးပွားသွားစီမှာဖြစ်ပါတယ်။အရှေ့လက်ဘက်ကရေနံတင်သွင်းတဲ့နေရာမှာမလက်ကရေလက်ကြောင်းကိုဖျက်ဆီးရမလို့ပဲကုန်းလမ်းညံကွာတဆင်တက်နိုင်မှာဖြစ်ပါတယ်။တချို့ကတော့ဒါဟာပလဲကုန်းမဟာဗျူဟာလို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကစစ်တကောင်းပါကစ္စတန်နိုင်ငံကဂွာဒါစရီလင်္ကာနိုင်ငံကကိုလံဘိုတို့မှရေတပ်စခန်းထားရှိပြီးအိန္ဒိယကိုဝန်းရံထားတဲ့စီမံကိန်းရဲ့တစိတ္တိဒါဖြစ်တယ်လို့ဆုံးသက်ပြီးတရုတ်ရဲ့ရေဒတ်အင်အားတူးချေရေးအတွက်အဓိကရွေးချယ်ဖြစ်တယ်လို့ဆိုကြပါတယ်။နံပါတ်3တရုတ်ကပိုချွတ်ကင်တာကိုမြန်မာဘက်ကသဘောတူရသလားဒါဝရောမြန်မာဘက်ကစင်ခေါ်မဲ့အလားအလာမရှိပါဘူး။ဒီစိတ်ကန်းစီမံကိန်းဟာမြန်မာနိုင်ငံရဲ့အစင်းရဲဆုံးရခိုင်ဒေသကိုစီးပွားရေးအခြေချာဒေသဖြစ်လာစေမယ့်စီမံကိန်းဖြစ်ပါတယ်။နံပါတ်4တရုတ်တို့ဘယ်လိုအခက်အခဲတွေတွေ့ရမလဲ။ဒီစီမံကိန်းအတွက်လင်းလန်းခေါ်တော့ကပွင့်လင်းမြင်သာမှုမရှိခဲ့တာနဲ့ဒေသခံတွေအပေါ်ဆိုးဖြစ်တွေဖြစ်ပေါ်စေနိုင်တယ်ဆိုတော့တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေရဲ့ဆန့်ကျင်မှုကိုရင်ဆိုင်ရပွဲရှိပါ။စီမံကိန်းအတွက်မြေယာသိမ်းပိုက်မှုကြောင့်ဒေသခံ2000လောက်အိမ်ယာနဲ့အသက်မွေးဝန်းကျင်လုပ်ငန်းတွေဆုံးရှုံးခဲ့ရပါတယ်။ဒါဟာပြည်ပခန့်တင်းမာမှုတွေရှိနေတဲ့ရခိုင်ဒေသဖြစ်တဲ့အတွက်ကြောင့်တည်ငြိမ်မှုပြဿနာလည်းရှိနေပါတယ်။နံပါတ်၅မြန်မာနိုင်ငံမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေဘာကြောင့်ပြဿနာဖြစ်ရသလဲ။တရုတ်မြန်မာဆက်ဆံရေးဟာမကြသေးဖြင့်နှစ်တွေအတွင်းချောချောမွေ့မွေ့မရှိခဲ့ပါဘူး။မူလအဖြစ်တရုတ်ကလျှက်စစ်စွန့်ရင်အများဆုံးရယူဖို့လှုပ်ထားတဲ့မြေဆုံစီမံကိန်းကိုမြန်မာပြည်သူတွေအများပြားကန့်ကွက်ခဲ့ကြပါဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ။ဗာတီကန်မြန်မာဆက်ဆံရေးကဏ္ဍသစ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat ဆိုတဲ့အမှားရေးသားထားဂျိုနာသန်ရှူးဖြစ်ပါတယ်။မြန်မာဗက်တီကန်ပုံမှန်ဆက်ဆံရေးထူထောင်ဖို့ဒေါအောင်ဆန်းစုကြည်နဲ့ပိုဟမ်မင်ဂျီဖရန်စစ်တို့ကြီးညာခဲ့ပါတယ်။ဒါဟာခုနှစ်သိန်းသောမြန်မာပြည်အားကက်သလစ်တွေအတွက်သံမကတိုင်းရင်းသားဘောင်းဆောင်ညီညာရေးအတွက်လည်းအရေးပါပါတယ်။ဒီဆက်ဆံရေးကြောင့်မြန်မာနိုင်ငံကိုဗက်တီကန်ကမ္ဘာကက်သလစ်အစိုင်းဝိုင်းတို့နဲ့ပုံမထိတွေ့မှုရှိလာစေပြီးတိုင်းရင်းသားအများစုပါဝင်တဲ့မြန်မာခရီးယန်တွေနဲ့လည်းဆက်ဆံရေးပုံမတိုးတက်လာစေပါလိမ့်မယ်။မြန်မာနိုင်ငံမှာ diocese လို့ခေါ်တဲ့ catholic နယ်ပယ်16နယ်ပယ်ရှိရတဲ့15နယ်ဟာတိုင်းရင်းသားဒေသတွေမှာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်မွတ်စလင်ပြည်ထနာအခက်အခဲတွေနဲ့ပတ်သက်ပြီးတော့လည်းပုံရံမီကပုံမပြောလာဖို့ရှိပါတယ်။ဒါ့အပြင်1965ခုနှစ်မှာဗိုလ်နေဝင်အစိုးရပြည်သူ့ပိုင်သိမ်းခဲ့တဲ့ catholic စာသင်ကျောင်းတွေကိုလည်းပြန်တောင်းဖို့စီစဉ်နေပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စန္ဒာပါရှင်။အခုဒီကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
hang around
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a n g hang ချိန်ထားတာ a r o u n d around ပဝင်းချင်းအနီးတဝိုက်လို့ရည်ညွှန်းပါတယ် idiom အသေးပေကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အသေးပေကတနေရရမှာနေတာကိုဆိုလိုပါတယ်George group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မုတ်ချုပ်ရင်ဒီနေရာမှာမနေရဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကိုရဲကအဆုံးမတော့ဖန်သွားတာပေါ့လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့လူတူအုပ်စုတစုနဲ့အတူတွဲတာသွားလာတာကိုဆိုလိုပါလေ။ George group ပြီးတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြည့်ကြရအောင
်။ I hate hanging around with her.In the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာကြိုက်ကိုမကြိုက်ဘူးဗျာ။သိက်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်မပြောက်ဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင် George group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy season dengue fever hung around for a couple months people especially children were very sick
ဒီနေ့မိုးရသည့်တုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်တော်ယုံနဲ့မပြောက်နိုင်ဘူးလူတွေအထူးသဖြင့်ကလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ယုံနဲ့မပြောက်နိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့တင်းလာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တော့မှာပါဒီအစီအစဉ်ဟာမနေ့ညကထုတ်လွှင့်ခဲ့တာမို့ကျမတို့ခုတင်ဆက်တဲ့အခါမှာတော့သောရရှင်ဘက်ကတိုက်ရိုက်ဝင်ရောက်ဆွေးနွေးနိုင်ခွင့်တော့မရှိပါဘူးရှင်မြန်မာနိုင်ငံမှာတည်င်းအတူတွေနဲ့ကောလာဟလရီရဲ့ NDA နဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားပါတယ်ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားပါတယ်ရှင
်တော်ရရှိမြတ်မြာမြန်မာနိုင်ငံကအင်တာနက်ဆာမျက်နှာတွေလူမှုကွန်ရက်တွေပေါ်မှာတည်င်းမားတွေကောလာလာတွေဖြန့်ချီပြီးတိုက်ပြည်မှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်ဆိုပြီးအစိုးရကသတိပေးထားပါတယ် Facebook လို Internet လူမှုကွန်ရက်တွေကနေတစင်တည်င်းတွေပြန့်နှံ့လွယ်တဲ့နည်းပညာတွေတိုးတက်လာတဲ့အမျှတည်င်းအမှန်နဲ့တည်င်းအမှဘယ်လိုခွဲခြားနိုင်မလဲလူလူချင်းမှာတည်င်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့ဒီတည်င်းမားတွေကောလာဟလတွေ NDA နဲ့ပတ်သက်လို့အရင်ဆွေးနွေးကြပါတယ်အရင်ဆုံးတော့ကျွန်တော်တည်င်းစာဆရာဦးမြင့်ကျော်ဟိုရတဘောတော့ကြားကြမှာလေအစိုးရရဲ့ထုတ်ပြန်ချက်မှာတော့အထူးသဖြင့်တော့ဒီမကြသေးရင်တော့ဒီအစိုးရခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးထွက်လာတဲ့အင်တာနက်ပေါ်ကသတင်းတွေကိုသူကရင်းညွှန်းပြီးပြောဆိုထားတာတွေ့ရပါတယ်ဆိုတော့ဒီနောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေပါတယ်လို့လည်းဆွဆွဲထားပါတယ်ဆိုတော့ဒီလိုအစိုးရကိုဖျက်လို့ဖျက်ဆီးလို့ပို့ရည်ရွယ်ပြီးတော့မှန်မှန်သတင်းပြန့်နေတဲ့အင်အားစုတွေကတကယ်ပဲခံရမှာရှိနေတာဦးမြင့်ကျော
်ဟုတ်ကျွန်တော်မြင်မှာတော့ဟိုသတင်းထုတ်ပြန်ရေးဆိုတဲ့ဟာကိုသတင်းမီဒီယာကအစိုးရဘက်နဲ့ပတ်သက်တဲ့ဟာတွေဖြစ်ချင်းဟိုအတီးပြနိုင်တဲ့မြေမြန်းနိုင်တဲ့ဟာစနစ်ကိုတကယ်ကိုထိရောက်အောင်လုပ်နိုင်ရင်အဲ့ဒါကြီးကဒီလောက်ကြီးဆိုရင်ကြီးကြောက်စရာမလိုဘူးလို့ကျွန်တော်မြင်တယ်။ဟိုဆိုရှယ်မီဒီယာပေါ်မှာတော့အမျိုးမျိုးရေးကြသားကြတာမျိုးတွေရှိနိုင်တယ်။ဟိုအဲ့ဒီဟာတွေရဲ့ယုံကြည်မှုဆိုတဲ့ဟာကိုလည်းလူမှုကိုလည်းတစ်ခါမှပြညာပေးဖို့လည်းလိုတာပေါ့နော်။နောက်တစ်ခုကတော့ဟိုတစ်ခါလေးမှဆိုရကမျှော်လင့်တာကဟိုနိုင်ငံပိုင်မီဒီယာကပြောရင်ဟို လူတွေကသိပြင်နိုင်ငံမဲ့မီဒီယာကိုဖတ်ဆိုတဲ့ဟာမျိုးကိုလည်းဟိုညွှန်းနေတာလည်းပါတယ်ဒါပေမဲ့နိုင်ငံမဲ့မီဒီယာဆိုတာနှစ်ပေါင်းဟို70နဲ့50လောက်မယုံကြည်စရာတွေဖြစ်လာတော့အခုချိန်ကြီးလူတွေကဟိုနိုင်ငံမဲ့မီဒီယာအပေါ်မှာတရားရအောင်ယုံကြည်မှုမရှိဘူးအဲ့လိုဆိုတော့လုံးဝတဲ့မီဒီယာတွေကိုလည်းအစိုးရကအားပေးအားမြောက်ပြီးစုဖို့လည်းလိုတယ်အားပေးအားမြောက်ဆိုတာလုံးဝတဲ့မီဒီယာတွေကချက်ချင်းမေးနိုင်မေးရင်ဖြေပေးဖို့လူတွေကိုဟိုအချက်နဲ့ပြေဖို့သိပေးဖို့ဆိုတော့အဲ့ဒီဟာကိုလည်းပို့ပြီးတော့သုံးနေကြတာပေါ့နော်အခုလိုမျိုးဟိုလိုကောမန်ရှားပွေဖော်ထုတ်ဖန်းစီပြစ်ပေးဆိုတဲ့ဟာမျိုးကိုဟိုဈောင်းမပေးဘဲနဲ့အဲ့ဒါလည်းဟိုလူတွေကိုသူ့ဘူးမှုတွေလောက်ရင်တော့အဲ့ဒါမျိုးပေးတာမျိုးကျွန်တော်တို့ကဟိုကတော့ဟိုမကန့်ွက်ပေမဲ့လို့အခုလိုမျိုးတခြားသူ့ဘူးမှုလိုမျိုးမဟုတ်တဲ့ဟာမျိုးကိုကြတော့စောစောနီလန်းမျိုးနဲ့မီဒီယာကိုပို့ပြီးတော့ဟိုသိပြဆက်ဆံခြင်းချင်းရှိချနိုင်တယ်လို့ပို့ပြီးတော့ပြည်နေနိုင်လို့ကျွန်တော်တို့အဲ့လိုမြင်တယ်ပေါ့နော်
โอเคป่ะเจซูอ่ะสรุปตะเกราซ้อๆดีอุ้มเนี่ยจ่อแล้วทอดปัดออกไปได้อโซอ่ะโซเต็ดโตมาแล้วดีโกบันตะเนมีเดียนี่ชินเนี่ยแหละเว้ยโหแล้วตะคูอ่ะดีอโซอ่ะที่อยัตตาโซอ่ะตက်ลาไปแล้วนะก็มาตะเนนี่มีเดียลุลักขึ้นอ่ะแล้วอไทเลี่ยวชิลาเลยสุบิ้วนักงานกาอภเสียเนี่ยแหละเว้ยอติแมปิ้วเปียวเนี่ยแหละชิว่าได้แม้แล้วอินเทอร์เน็ตก็เฉียนไม่ชิเนี่ยตะเนนี่โหยုံนี่ลงมั้ยสรุปถ้ายုံแล้วหลุอึดล่ะหลุลูกจ้าโหตะเนมันนี่โหย่าออกไม่ลงไหนน่ะมีเดียนี่มาอึดဖြစ်နေဟိုမီဒီယာရဲ့တာဝန်လားကိုမင်းထန်ငင်းချက်ဒီမန္တလေးကအခြေဆိုင်တဲ့သတင်းသမားတယောက်အနေနဲ့ဆွေးနွေးစေချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့အဓိကတော့ဟိုတီဗီရဲ့အစ်စ်မဟုတ်ပါဘူးခင်ဗျာဘာလို့လဲတော့တီဗီကတော့သတင်းအရင်တော့တော့ကျွန်တော်တို့လာဒီပင်းခေါ်တဲ့ဒီဒီသတင်းစာတွေဒီဒီ channel တွေဟိုဘက်ကတွေကတော့အဲ့လောက်ကတော့တတ်တယ်နောက်တော့သတင်းစာတွေဒေးလီတွေပုံတရားတွေလည်းပေါ်လာတယ်အတူတူလည်းဒီကျွန်တော်တို့ဖုန်းတွေလည်းလင်းနေပြီပေါ့လေအတူတူနေတဲ့အချိန်မှာဖုန်းနဲ့ဒီ internet ဒီ online တွေကဒုစရိုက်ရတာကြတော့ဒီမှာလည်း online ဘောကနေသူတို့ပြည်နယ်သတင်းတွေရောဟလာဒီတခြားလူမှုဘောတွေရောအကုန်လုံးဒီဘောကနေအကုန်လုံးတင်းကျုံပြီးတော့ဒီဒါကလည်းပြည်နယ်ရတယ်ပြည်နယ်ရတယ်ဒီဘောကသတင်းတွေမှန်နေမှားတဲ့စီးပွားနိုင်ဘောကခဲရတယ်အဓိကတော့သတင်းမှန်နေကိုသတင်းဆိုးစီကိုထုတ်ပြန်ပြရမယ်အဓိကတော်ဝင်ရှိတဲ့သူတွေကသတင်းမှန်တွေကိုခုနကပြောတဲ့လေလေးမျိုးစီးပွားလက်ထဲရောက်တော့ဒါထုတ်ပြန်ပေးနေဖို့ပြောတာအဲ့ဒါအဲ့ဒါတွေထုတ်ပြန်ပေးနေဖို့ဘုံကြီးလေးကဒီဒီဒီကျမ်းမာတာဝေဝါးနေပါပဲသူကကျွန်တော်တို့ဆိုရင်ကတော့ဘာသာရေးပြဿနာမျိုးတွေနောက်တိုင်းဒီအခုကလာတကယ်နည်းနည်းနည်းနည်းသွားရတဲ့ကာလမှာတိုက်ပြီးရဲ့အဲ့နောက်ပြန်ဆွဲတော့နိုင်တဲ့အခြေအနေတွေပေါ့နော်နောက်တခါလူမှုကွန်ရက်ဒီပေါ်မှာအဲပြင်လာတဲ့ဒရင်းဒီပေါ်မှာလည်းအခုချိန်ပူတော်ဆိုးပါသေးတယ်ဒရင်းတွေကလည်းအမှန်အမှားတွေရောထွေးနေတဲ့ဒရင်းမျိုးတွေအဲ့ဒါတွေကိုလည်းပြည်သက်ဆိုင်ရာအဓိကတာဝန်ရှိတဲ့နိုင်ငံတိုင်းမီဒီယာတွေနဲ့ဒီခုနကပြောတဲ့အများပြည်သူကမှတကယ်ပြတ်နိုင်တဲ့ဒရင်းခေါ်လာကြီးတွေကတော့ဒါတွေကိုကျေလည်ခြင်းနဲ့ချိပိရအောင်နဲ့အချိန်မီတိုနဲ့နည်းနည်းနဲ့ပြင်နိုင်ပါတယ်အဲ့ဒီဟာတွေမှာနှောင့်နှေးနေရတဲ့ပြေးထုတ်တာတွေဆိုလို့ကျတော့ဒါဒီလိုကတော့ရရဒရင်းတွေပေါ်မှာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုမင်းထက်ညဉ့်ညံလဲထောက်ပြတော့ပါတယ်ဒီတကယ်တော့မြန်မာနိုင်ငံမှာအင်တာနက်သုံးတဲ့သူအများစုဆိုတော့ဟိုလက်ကင်ဖုန်းတွေနဲ့သုံးတာများပါတယ်ဟိုသတင်းတို့ဘာလို့ဆိုရင်လဲ Facebook ပေါ်ကနေပဲကြည့်ကြတာများတယ်ဟိုချမ်းသာတဲ့အတိုင်းပြည်ဖွံ့ဖြိုးတဲ့အတိုင်းပြည်တွေမှာလို့တော့ဟိုလူတိုင်းရဲ့ computer တွေ internet တွေကိုမသုံးနိုင်ကြဘူးနောက်ပြီးတော့လွတ်လပ်တဲ့ရုပ်သံမီဒီယာတွေကလည်းအားမကောင်းဆိုတော့ဟိုလူလူအနေနဲ့ကဒီ mainstream တွေတကယ်သတင်းမီဒီယာကြီးတွေထက်လွယ်လွယ်ကူကူနဲ့တက်တက်တာဟိုသတင်းချက်လက်ရမယ်ဟို Facebook တို့ဘာလို့လို့အဲ့လို social media တွေကိုဟိုအားကိုးရတယ်လို့ထင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဟိုမြန်မာနိုင်ငံမှာသတင်းဆက်သွယ်ရေးနည်းပညာဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့မီဒီယာအဖွဲ့ကမထက်ထိုက်အောင်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးအခြေခံလူဝဲချက်တွေပြည်စုံမှုပေါ့လေလူတိုင်းဒီကွန်ပျူတာအင်တာနက်တွေပေါ်ပေါ်တည်တည်သုံးနိုင်မှုဆိုတော့လက်တလုံးမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ဒီလိုအခြေမျိုးမှာလက်တလုံးကြုံနေရတဲ့ဒီလိုပြဿနာတွေကိုဟိုဘယ်လိုမျိုးဖြေရှင်းနိုင်မလဲ
ဟိုအဓိကဒီအင်တာနက်ပေါ်မှာသတင်းအမှားတွေပြန့်နေတာကဒါကျွန်တော်တို့ဒီမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘူးပေါ့နော်ဒီတခြားတကဘာလုံးမှာဒီတွေ့ကြုံနေရတဲ့အခုလက်တလုံးအခက်ခဲပြီးတော့အင်တာနက်ရဲ့သဘောတဘာဝကကျွန်တော်တို့ဒီလူတွေရဲ့သဘောတဘာဝအရာပေါ့နော်အချက်အလက်တွေထက်ဆာလို့ရှိရင်လူတွေရဲ့ဒီခံစားချက်ကိုဆုံးဆော်နိုင်တဲ့အရာတွေသတင်းတွေကိုလူတွေကပို့ပြီးတော့ယုံကြည်ကြတယ်အဲ့ဒီဟာတွေကပို့ပြီးတော့ပြန့်လွယ်ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဒီအင်တာနက်ဒီသုံးတော့မယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်တို့ကဟို platform တွေနောက်အသုံးပြုတဲ့ဒီဟို platform တွေရဲ့နောက်ပြီးအသုံးပြုသူတွေရဲ့မှာလဲကျွန်တော်တို့ကကိုစီဟိုတာဝန်တွေရှိကြတယ်ဥပမာဒီ Facebook ဆိုလို့ရှိရင်ဒီတခြားနိုင်ငံတွေမှာသူကစနေပြီဟိုအသုံးပြုတဲ့အခါမှာတွေ့ရတဲ့သတင်းတွေကိုတကယ်လို့သတင်းကမှားလားမှန်လားဆိုပြီးတော့ဂျာထဲမှာစစ်ဆေးပေးတယ်ပေါ့နော်ဆိုအဖွဲတွေဟိုထားရှိလာတယ်အဲ့ဒီအဖွဲတွေကနေတစင်တကယ်လို့ဒီပတင်းကအမှားဆိုလို့ရှိရင်လည်းအမှားဆိုပြီးတော့သူတို့ဒီဟို flag လုတ်ပေးတဲ့ဟာတွေလုတ်လာကြတယ်အခုမြန်မာပြည်မှာဆိုလို့ရှိရင်လည်းအဲ့ဒီဟိုဂျာထဲကနေစစ်ဆေးပေးတဲ့အဖွဲတွေတော့မရှိပေမဲ့မြန်မာပြည်မှာဆိုလို့ရှိရင် Facebook ကတော့ဒီဝင်လိုက်တာနဲ့ပေါ့နော်ဟိုဒီဟို social media တုံးနေသူတွေကပတင်းတွေကိုဟိုတိတ်ချစစ်စစ်ပါပြီးမှယုံပါဆိုတော့ဒီ message တွေပေါ့နော် Facebook ကနေဟိုပေါ်တဲ့ဒီ note ဟို note ီပေါ်တဲ့ဟာလေးတွေ Facebook ကနေလောက်ပေးတာလေးတွေရှိတယ်နောက်တစ်ခုကလူတွေဟိုကိုတော်တော်ပြည့်တဲ့လူတွေကိုနိုင်ကိုရလဲပေါ့နော်ဒီကိုဒီ online ပေါ်မှာဟိုတုံးတဲ့အခါမှာကျမတို့အနေနဲ့ဒီသတင်းဟိုအသိပညာပေါ့အဲ့ဒီသတင်းအသိပညာတွေဟို digital အသိပညာတွေလည်းဒါကျမတို့ရှိတာတင်တယ်ဆိုတော့ online ပေါ်မှာတင်တိုင်းဒါကျမတို့ကမယုံတင်ဘူးတစ်ခုခုကိုကျမတို့ဟိုဆိုစစ်ဆေးပြီးတော့မှဒီအရင်းမြစ်တွေစစ်ဆေးဖို့ကျမတို့ကစီးတင်တာတွေရှိတယ်နောက်ပြီးတော့ share တော့မယ်ဆိုလို့ရှိရင်လည်းတကယ်တင်းအရင်းမြစ်တွေစစ်ဆေးပြီးမှ share တင်တာတွေရှိရဲဆိုတော့ဒါကျမတို့ဒီဟိုတာဝန်ကတော့ပေါ့နော်ဒီသက်ဆိုင်ရာဒီကိုဟိုအသုံးပြုတဲ့သူတွေမှာလည်းတာဝန်ရှိတယ်လို့နောက်ပြီးတော့ကျမတို့အသုံးပြုတဲ့ platform တွေပေါ်မှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျမတို့ဒီတင်းအမှန်တွေပေါ့နော်ပို့ပြီးတော့ဒီဖြန့်ပေးနိုင်တဲ့ဒီအဖွဲ့တွေ media အဖွဲ့တွေနောက်ပြီးတော့ဒီကျမတို့လို့ဒီရပ်ဖက်ဖွဲ့ကြီးတွေမှာလည်းဒီကျွန်တော်တို့လောက်ရမဲ့တာဝန်ကြီးကိုကြီးရောရှိကြပါလေရှ
င်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်ရောက်နေပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီရှင့်နေဦးကျော်လင်းဖြစ်ပါတယ်။ဦးကျော်လင်းသဘောထားဆွေးနွေးနိုင်ပါလားခင်ဗျ။ဟုတ
်ကဲ့မေဒီယာမှာဗျာခုနပြောလို့ပေါ့လေကျွန်တော်တို့ဒုတိယသတင်းအမှားရှိအဲ့ဒီသတင်းအမှားတို့လူတွေကသုံးလို့မလို့နိုင်ဒုတိယကြောင့်တင်းတင်းနေဆိုလို့ရှိရင်ဘာလို့စီးစစ်တဲ့နိုင်ငံတော်ကဖြစ်စီအရေးကြီးတဲ့ဖွဲ့ကြီးကကျွန်မတို့ online ဆိုပြီးတော့စီးစစ်ပြီးတော့အမှန်တရားကိုတို့အချိန်ပြီးဖြောက်လို့ရတယ်ဗျာအရင်တော့ကျွန်တော်တို့ချိန်ဒီသတင်းစာဆိုရှိတယ်ချိန်ဒီသတင်းစာဆိုညနေဆုံးမှထွက်တယ်တနေ့မရင်းနဲ့ရေးချလိုက်ပန်းနာမလို့စီးစစ်ပြီးတော့ချိန်ဒီလေချိန်ဒီလေဆိုကြခွန်လိုက်တို့ကအိုးကြီးချောက်လိုက်ခွန်လိုက်မှလူတွေအရင်ကသတင်းစာချိန်ဒီဆိုပြီး online လို့ရှိရင်ချိန်ဒီဟုတ်တယ်ဝယ်ဖတ်တယ်တနေ့တရားမှာမဟုတ်ချိန်ဒီဆိုသတင်းစာညနေမိုးဆုံးကထုတ်ပြီးတော့အရင်ပြန်အဲ့တော့ကျွန်တော်တို့အဲ့ဒီသတင်းစာတို့လို့ပဲအခုလည်းအင်တာနက်မှာမဟုတ်ဖြတ်မယ်ဒီမှာအင်တာနက်နဲ့ပတ်သက်တဲ့မီဒီယာတစ်ခုဝင်ပြီးအဲ့တော့ကျွန်တော်တို့တနေ့ကိုမားတွေကိုစီးစီးပြီးတော့မှအမှန်ကိုပြမမယ်လူတို့ကဒီအချိန်မီပေါ့ဗျာညနေဆုံးတော့မှခရင်မှအဲ့ဒီခရင်မှကိုတိုက်ပြရအားထားမယ်အင်တာနက်ကျုံးနေလူကအားထားမယ်ဆိုအဲ့လိုခရင်အမှန်လို့ပြီးရင်ကျွန်တော်တိုက်ပြခရင်မှဒုက္ခဝေးမှာပေါ့ဗျာကျွန်တော်တို့ကမတ်ချက်ပြပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့တရင်မားတွေဒီကောလာဟာလာတွေကိုတိုက်ဖြတ်ဖို့ဆိုရင်ဟိုတရင်မန်တွေလူကြားတဲ့ရောက်ဖို့ဟိုလိုလာတော့သိကြပါလေဆိုတော့ဘလို့နီးလန်းနေနဲ့ဟိုတရင်မန်တွေလူကြားတဲ့ရောက်အောင်ဟိုလုံးနိုင်မလဲကိုဦးမြင့်ကျော်ဆွေးနွေးပြပါဦး
အလွယ်ဆုံးဆိုတာအခုလှုပ်တင်ဆုံးတစ်ခုပေါ့နော်အဲ့ဒါဘာလဲဆိုတော့ပုံမှန်သတင်းစာရှင်းလင်းပွဲတွေလုပ်ပေးဖို့ပေါ့နော်ဟိုပြည်ထောင်စုသူအနေနဲ့ရောဒီသန္ဓရအစိုးရတွေမှာရောပေါ့နော်နောက်ပြတော့သက်ဆိုင်ဝန်ကြီးဌာနတွေဆိုရင်လည်းသဘောကအခုတော့ဟိုကြိုးရေးသုံးရှိသူတွေဟို information တီးနေတော့ဖွဲ့ထားတယ်ဒါပေမဲ့အဲ့လူတွေကလည်းအလုံးရှုပ်နေကြတယ်ရဲ့အဲ့လူတွေကိုနိုင်ကိုကဟိုညံကြုတ်တို့ဟာဟိုအမြဲတမ်းတွင်းဝင်တို့အဲ့ဒီကိုနိုင်ကိုကသူတို့အောက်က information နဲ့အားလုံးသူတို့လက်ထင်မှာတခါလေးမရောက်နေတာရယ်ဆိုတော့အဲ့ကြေတနာတွေကအများကြီးပဲဆိုတော့ကျွန်တော်ပြောချင်တာတော့ဟိုပုံမှန်တင်းကချင်းလင်းပွဲလို့ဟာမျိုးအပတ်စဉ်လို့ဟာမျိုးတွေလုပ်ပါဟိုဒီတန်ရအစိုးရလည်းဒီတန်ရအစိုးရလည်းအဲ့လိုမျိုးလုပ်တဲ့ခါမှာဒီတန်ရမီဒီယာတွေကလည်းသူ့ data နဲ့ဆိုင်တဲ့ဟာတွေကိုအပတ်စဉ်လို့မျိုးမေးနိုင်တဲ့အခွင့်အလမ်းပေါ့အဲ့ဟိုမေးစရာမရှိရင်လည်း15မိနစ်လောက်နဲ့ပြီးသလိုမေးစရာရှိတဲ့ခါမှာလည်းတနင်္ဂနွေနှစ်နိုင်ကြိုင်နေကြမှာပေါ့အဲ့ဒီအားဖြင့်မီဒီယာကိုချက်ချင်းဒီဖြစ်ဖြစ်နေတဲ့ဟာတွေအားလုံးကမီဒီယာပေါ်ရောက်ချင်းအားတော့မီဒီယာကိုပြောချင်းအားဖြင့်မီဒီယာဖြစ်နေတဲ့ဟာတွေဟိုဖြေချင်းအားဖြင့်တော့လည်းဒီဟာကရေတိုးမှအမြန်ဆုံးဖြေချင်းနိုင်မယ့်ဟာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုမင်းထက်ညင်းချမ်းကိုလည်းမေးချင်ပါတယ်ဆိုတော့ဒီကျွန်တော်တကယ်တော့ဒီမြန်မာနိုင်ငံမှာတရင်လက်ခွင့်တိုးတက်လာရဲဆိုရင်လည်းပဲဟို access to information ပေါ့လေတရင်ချက်လက်ရနိုင်တဲ့အပိုင်းမှာအားနည်းနေတယ်ဆိုပြီးတော့ဟိုထောက်ပြနေတာရှိရပါတယ်ဆိုတော့ဒီအစိုးရရဲ့ခုဒီနောက်ဆုံးဒီကောလာလာတွေမမှန်တဲ့တွင်နဲ့ပတ်သက်လို့တွင်ထုတ်ပြန်ချက်ထဲမှာတော့ဒီတွင်ချက်လက်တွေကိုအချိန်နဲ့တပြင်းညီထုတ်ပြန်ပေးနေတယ်လို့လည်းသူကတော့ရေးသားထားပါတယ်။ဒါပေမဲ့လည်းတွင်မားတွေကောလာဟာလာတွေကိုဟိုတိုက်ပြတ်နိုင်လောက်တဲ့အထိဟိုတွင်ထုတ်ပြန်ချက်တွေကလုံလောက်မှုရှိရလို့ယူဆတာ။
လုံးဝမဟုတ်ဘူးကွာ။ဒါပေမဲ့ဒီကြည့်ရင်တောင်းလိုက်လို့ရသိရှိတယ်။အဲဒီအဲ့လည်းတက်နိုင်တယ်များလားဒီကျွန်တော်တို့ကလေးတွေကအမှန်ကန်အစည်းအဝေးအောင်လားဒီကြည့်ရတော့မယ်ဆိုတာကတော့ဒီအစိုးရလက်ထက်တော့လည်းရှိပါတယ်။ဒီကြောက်လက်ထက်မှာလည်းရှိပါတယ်။ဒါတော့ဒါတွေအတက်ဝင်ဖို့ဆိုရင်တော့အများကြီးလိုအပ်နေတာပြည့်ရဲ့။အမှဟောက်ကျင်အစ်စ်နေမှာတိုင်းအစ်စ်နေမှာဒီနယ်အစ်စ်နေမှာပဲဖြစ်ဖြစ်တက်တယ်ကတရားရုံးနေမှာပဲပြောပြောတက်တယ်ကခန္ဓာဆိုင်ရာနေမှာပဲဖြစ်ဖြစ်ရတော့နေဆိုချင်းဒရင်းတို့ပြန်ရေးဖွဲ့တွေတရင်းတွေအပတ်လို့ရှိရင်ရှင်းလင်းရမယ်လားဥဆောင်တောင်းရောင်းတဲ့သူတွေနောက်ကဒီတရင်းမီဒီယာနဲ့ကြည့်ကြမယ်တွေဆိုတဲ့ကျွန်တော်တို့တရင်းမီဒီယာလောရီနဲ့ကဆက်လက်ရှိပြီးသားပါတို့တော်လည်းပဲခန္ဓာဆိုင်ရာတိုင်းကအဲ့လိုမပွင့်နေမှာရတော့ပြင်သူတို့ရဲ့အချက်ကဲသမုတ်ပြင်သူတို့ကအခုခုဟိုကျလာကြော်ညာနေတဲ့ခါမျိုးမှာကလည်းဒါပြေးကြပြီးပြောတာမျိုးတွေဥပမာကျရင်ဒီလျှက်စနဲ့ပတ်တယ်နဲ့မနေ့မှလည်းလျှက်စနဲ့ပတ်တယ်ဒီနေ့မှပြေးဝါထုတ်နိုင်တယ်ဆိုတာမျိုးတော့ဒါသူရှင်းရှင်းပဲကျန်တဲ့အပိုင်းဆိုတော့သူက
ခုနကသူတို့ကလည်းလုပ်တယ်မအားလိုက်တယ်ဆိုတာမျိုးပေါ့နော်အဲ့တော့သိရတာကိုသတိထားနိုင်ရအလွယ်လေးလို့မလို့။မှမေးသေးဘူးဒီကိုနာတိုင်းပြည်ရဲ့ကိစ္စမျိုးတွေမှာလည်းအဲချက်ချင်းသတင်းတွေရယူဖို့ဆိုရင်သိရင်လေ။အဲ့ဒီအချိန်မှာခုနကပြောတဲ့ကောလာကသတင်းတွေအများကြီးပြန့်ဖက်သွားနိုင်တယ်။ဆိုတော့ဒီချုပ်နေရာတွေမှာလည်းအချိန်တစ်ခုယူရတယ်ဆိုတာလည်းကျွန်တော်တို့အဲတိုင်ပြည်နားလည်ပါတယ်။အဓိကတော့သတင်းစုစည်းသက်ဆိုင်ရာဌာနဆိုင်ရာတွေကအဲဒီဟာတွေနဲ့ပတ်သက်လို့ရှိရင်တာဝန်ခံပြင်ရှင်းဖို့အဲတာဝန်ခံသတင်းတွေကိုပြည့်ပြည့်စုံစုံဆိုရင်တို့မှလည်းတာဝန်ရှိတယ်။များသောအားဖြင့်တော့မီဒီယာသမားတွေကိုအခုခုစိုးရိမ်နေကြတယ်ကွ။ဒါလေးတွေကခုနကသတင်းကိုမမမြန်ဒီလိုခုနကလာလာဒီချက်ကိုဆိုရှင်သက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေအားလည်းဒီပေါ်မှာကြီးကြီးမားမားကြီးကြီးနဲ့တို့ခုနတို့တရင်းနေစီစဉ်နေလို့ပြောပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။အခုနောက်ထပ်ကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှပေးချင်ပါတယ်။သူကတော့ဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်အောင်ပါ
social media ကတက်လာတဲ့သတင်းတွေဟာအစိုးရကိုကမောက်ကမဖြစ်အောင်လုပ်နေတယ်လို့ဆွဆွဲတာကတော့ democracy အစိုးရတဲ့အနေနဲ့မပြောတင်ဘူးလို့ထင်ပါတယ်။ဒီလိုသတင်းမျိုးတွေကိုအတိုက်ခံဘွားတော်ကတော့ဒီလိုမျိုးပြောမှာမဟုတ်တော့ပါဘူး။ social media ကထိန်းချုပ်ဖို့ခက်ခဲတဲ့အတွက်သတင်းမှားရောသတင်းမှန်ပါချက်ချင်းတက်လာမှာပါ။သတင်းတစ်ပုဒ်ကိုထုတ်လွှင့်ဖို့လိုက်နာရမယ့်စည်းကမ်းတွေသူကအပြည့်အဝလိုက်နာမှာမဟုတ်ပါဘူး။သူ့သဘောတဘာဝကိုကမှမှမှန်မှန်ချက်ချင်းတင်ကြတာပါ။သတင်းမှန်အတိပြုကျင်သူတွေကတော့VOA BBC RFA DWB သတင်းဌာနကြီးတွေကထုတ်လွှင့်ပြီးဆိုမှလက်ခံကြမှာပါ Social Media မှာပါတိုင်းလဲအလုံးကအမှန်ကြီးမဟုတ်တလို့အမှားကြီးပဲလဲမဟုတ်တော့ပါဘူးဒါပေမဲ့အစိုးရကိုအလင်းမြန်ဆုံးနဲ့အောက်ခြေထိထိရောက်ရောက်အသိပေးနိုင်တာကတော့ Social Media ပါပဲ Social Media ကျေးဇူးကြောင့်အစိုးရနဲ့အုပ်ချုပ်သူအစင်းတွေဟာအောက်ခြေထိစင့်ကြည့်စရာမလိုတော့ပဲအောက်ခြေကအဖြစ်အပျက်တွေကိုချက်ချင်းသိနိုင်ခွင့်ရခဲ့ကြတာပါ Social Media ကအားနည်းချက်တွေရှိနေပေမဲ့အားသာချက်တွေကလည်းအများကြီးရှိနေတာမို့social media ပါဝင်ပုဂ္ဂလိကမီဒီယာအခန်းကဏ္ဍကိုအပြည့်အဝအားပေးဖို့အစိုးရကောင်တရားရဲ့တာဝန်ပဲဖြစ်ပါတယ်။အာဏာရှင်စနစ်ကလိုမီဒီယာတွေကိုအပြစ်တင်နေမဲ့အစားအစိုးရကိုထောက်ပြဝေဖန်ဖို့တက်တက်ကြွကြွအားပေးသင့်ပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ဒီဥကျော်လင်းကြံခင်းမျိုးပါဖြစ်ပါတယ်။သူကတော့ဒီ social media တွေကပြဿနာရှိရဆိုရင်လည်းအားသာချက်တွေရှိနေတာကိုထောက်ပြထားတာပါ။ဟိုသတင်းမှားတွေကောလာဟလတွေတိုက်ဖြစ်တဲ့နေရာမှာအစိုးရအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းအားပေးဖို့လိုတယ်ဆိုတာကိုလည်းသူကထောက်ပြထားပါတယ်။ဒါတော့ဆောဆောဟိုဦးမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနေ့မှဟိုနီးပညာလုပ်ငန်းတွေနဲ့ကျွမ်းကျင်တဲ့ဒီမထက်ထက်အောင်ကျွန်တော်မေးချင်တာတစ်ခုကတော့ကျွန်တော်တို့ဒီ social media တွေအားသာချက်တွေရှိနေတာနဲ့ကျွန်တော်တို့ကဒီအကျိုးရှိအောင်မသုံးနိုင်ပဲဖြစ်နေရတာဘလို့ပြဿနာမျိုးတွေရှိနေလို့လဲဘလို့စိန်ခေါ်ချက်တွေရှိနေလို့လဲ
ဟိုက social media ပေါ်မှာကဒီတခုတိတိက social media ကဒါကျမတို့ကဟို user generated content ပေါ့နော်အသုံးပြုတဲ့သူကိုယ်တိုင်ဖန်တီးရေးသားနိုင်တဲ့ online platform တွေလို့ခေါ်တယ်အဲ့ဒီ online platform တွေဖြစ်တဲ့အတွက်ဟိုတုံးတဲ့သူတွေကကိုယ်ပိုင်သူတင်ချင်တာတွေတင်ပါပဲရေးချင်တာတွေရေးပါပဲဟိုဒါကတော့သူ့ရဲ့ဒီဟိုရေးပိုင်ခွင့်လောက်ပိုင်ခွင့်ပေါ့နော်ဆိုတော့အဲ့ဒီဟာအတွက်ဟိုတို့ကျမတို့အဲ့ဒီအပိုင်းရှိတယ်လို့တုံးတဲ့သူတွေကိုနိုင်ကြလဲပေါ့နော်ဒီဟာကအသုံးပြုတဲ့သူတွေကိုယ်တိုင်ရေးတဲ့ဆိုတဲ့ဟာကိုသူတို့တွေသိမှဒီ social media ပေါ်မှာတွေ့ရတဲ့ဒီသတင်းတွေတွေ့ရတဲ့အကြောင်းအရာတွေကိုဒီကျမတို့ကချစ်ချိန်ပြီးတော့ယုံရမယ်ဆိုတဲ့အသိအရရှိရမှာလေဆိုတော့ခုနပြောသလိုလူတွေဘလို့တုံးတုံးဒါကတော့သူတို့ရဲ့ဟိုရွေးချယ်မှုအကြောင်းပေါ့နော်ဒါပေမဲ့ဒီဘက်တစ်ဖက်မှာလည်းဒါကျမတို့ကအဲ့ဒီရဲ့တက်ရောက်မှုတွေအများကြီးများနေတာကဒီ social media ရဲ့အလုပ်လုပ်ပုံလေးနောက်ဒီဒုက္ခကွန်ရက်တွေရဲ့ဒီသဘောကိုကျမတို့တွေအနေနဲ့နည်းနည်းလေးဟိုသဘောပေါက်ပုံလေးတွေနည်းနည်းလိုအပ်နေတာလေးတွေကြောင့်ဒီလိုမျိုးဒီပြဿနာလေးတွေဖြစ်နေတယ်လို့ကျမယူဆတယ်ရှင
်ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့တင်ဆက်ဆရာဦးမြင့်ကျော်ကိုမင်းထက်ငင်းချင်းမထက်ထက်အောင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကွန်လွင်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ပါရှင်ထုတ်လုပ်သူကတော့ကိုညံဝင်းအောင်ပ
ါအမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်စိန်ခေါ်နေသူမှန်သမျှကိုအရေးယူဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံဟာဒီလိုစိန်ခေါ်မှုတွေနဲ့ဆူဆူဝါဝါရင်ဆိုင်နေရတယ်လို့ထိန်းချုပ်မှုတွေကလည်းတိုးလာနေတာဖြစ်ပြီးဒီလိုဖြစ်လာတဲ့အထက်ကအများစုဟာအတော်ကြာကြာကလေးကထုတ်မပြောခဲ့ကြတဲ့ပြဿနာတွေရဲ့အကိုင်းခက်တွေဖြစ်နေပါတယ်လို့လည်းသမရကပြောပါတယ်။ဒါကြောင့်များပြားလာတဲ့ဒီထိန်းချုပ်မှုအလုံးကိုရင်ဆိုင်ပြီးဖြေရှင်းဖို့နဲ့အတူလက်တွဲလှုပ်ဆောင်ကြဖို့လုံခြုံရေးကောင်စီကိုတိုက်တွန်းပါတယ်လို့ပြောပါတယ်။ Syria ကဓာတ်ရုလက်နက်တွေတုံးတာကိုတုံ့ပြန်ဖို့အတွက်လုံခြုံရေးကောင်စီရဲ့နောက်တစ်ချိန်ထပ်ပြီးပြက်ကွက်မှုအတွက်တိတ်ကိုစိတ်ပြေရာချောင်းလဲပြောပါတယ်။မြောက်ကိုရီးယားရဲ့လက်ရှိအခြေအနေဟာလက်ခံနိုင်စရာမရှိပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေအတွက်ပ ြင်းထန်တဲ့ဒဏ်ခတ်မှုတွေနဲ့နောက်ထပ်ထပ်ပြီးအရေးယူဖို့အတွက်လုံခြုံရေးကောင်စီဘက်ကပြင်ဆင်ထားရမှာဖြစ်တဲ့အပြင်မြောက်ကိုရီးယားဟာကမ္ဘာပြည်ထနာကြီးတစ်ခုဖြစ်နေတာမို့ဒီပြည်ထနာဟာကျွန်တော်တို့ဖြေရှင်းရမယ့်ပြည်ထနာပါလို့လည်းပြောပါတယ်ကုလသမဂ္ဂအတွက်ဒီပြည်ထနာကိုထိရောက်တဲ့ကဏ္ဍကနေပါဝင်ပြီးဖြေရှင်းဖို့ရောတခြားလုံခြုံရေးစိန်ခေါ်မှုတွေကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပါလိုအပ်ပါတယ်လို့သမ္မတထရမ့်ကပြောကြားခဲ့တဲ့အပြင်ကုလသမဂ္ဂရဲ့ဘတ်ဂျက်ငွေရထားမှုကိုလည်းပြန်ပြီးသုံးသပ်ရမှာဖြစ်ကြောင်းပြောပါတယ်လက်ရှိမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံထဲကတနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုကဘတ်ဂျက်ငွေအလုံးရဲ့22ရာခိုင်နှုန်းကိုပေးနေတာဖြစ်တယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်မှာလဲရာနှုန်း30လောက်ရှိနေတာဖြစ်ပါတယ်ဒါဟာတရားမျှတမှုမရှိပါဘူးလို့သမ္မတထရမ့်ကပြောပါတယ်ကုလသမဂ္ဂမှာဖောင်းပွားမှုနဲ့ထိရောက်မှုမရှိဖြစ်နေတာတွေပပြတ်အောင်အဖွဲ့ဝင်နိုင်ငံတွေအတူတွဲပြီးဖြည့်ရှင်းဖို့လိုအပ်နေတယ်လို့စီးရေးအရာဖြစ်စေငွေကြေးအရာဖြစ်စေနိုင်ငံတကာနိုင်ငံအတွက်အချိုးအစားမမျှတာပဲဝင်ပြီးစီရာမျိုးမဖြစ်ရအောင်တည်တည်ချာချာလုပ်ဖို့လိုနေပါတယ်လို့လည်းပြောပါတယ်ကုလသမဂ္ဂအနေနဲ့စိန်ခေါ်မှုတွေကတချို့ကိုအအောင်မြင်မြင်လှုပ်ဆောင်နိုင်တာတွေ့ရတာမို့ကုလသမဂ္ဂအတွက်ရှေ့မှာအလားအလာနဲ့အောင်မြင်မှုတွေအများကြီးရှိနေပါတယ်လို့လည်းသမ္မတထရမ့်ကထောက်ပြပါတယ်ကုလသမဂ္ဂနဲ့ကုလလုံခြုံရေးကောင်စီတို့ရဲ့လုပ်ငန်းဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုတည်မြဲအောင်ထိန်းထားနိုင်မှုဖြစ်ပြီးဒါကအဓိကရည်ရွယ်ချက်ဖြစ်တယ်လို့တူညီတဲ့အကျိုးစီးပွားလည်းဖြစ်ပါတယ်လို့သမ္မတကပြောပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာငြိမ်းချမ်းရေးကိုချိမ့်ချောက်နေသူတွေကိုချေမှုန်းဖို့အတွက်ပြက်ပြက်သားသားဆောင်ရွက်မယ်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွဲပြီးအလုပ်လုပ်ဖို့မျှော်လင့်ထားပါတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ကိုညံဒီကမှာရှင်ကိုဇော်ဝင်းလိုင်ကတင်ဆက်မှာ
ပါ FVM ပြည်ထောင်စုထောက်လိုင်းပြည်တော်ညွှန်ကြားရေးမှူး James Comey အနေနဲ့ဌာနကိုထိရောက်စွာဥဆောင်နိုင်စွာမရှိတော့တဲ့အတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကယာရုကဖယ်ချလိုက်ပါတယ် FVM ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းအပေါ်လူထုရဲ့ယုံကြည်ကိုးစားမှုပြန်လည်ရရှိအောင်လှုံ့ဆော်ဖို့ဥဆောင်မဲ့သူအစ်စ်ကိုသူတို့အနေနဲ့ရှာဖွေဖို့လိုအပ်တယ်လို့ James Comey ထံသမ္မတထရမ့်ကရေးသားပေးပို့လိုက်တဲ့စာရမ်းမှာဖော်ပြထားကြောင်းသမရအင်ဒီရောအထုပ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ် FBI အကြီးကဲအသည့်ရှာဖွေမှုလုပ်ငန်းတွေကိုချက်ချင်းလှုပ်ဆောင်သွားမယ်လို့ဆိုပါတယ်တောင်ကိုရီးယားသမရရွေးကောက်ပွဲအန်ကိုသူအနိုင်ရကြောင်း Liberal အတွေ့အမြင်ရှိသူမွန်ဂျင်အင်းကကြီးညာလိုက်ပြီးတော့ပြည်သူတွေအားလုံးကိုကိုးစားပြုတဲ့သမရတယောက်ဖြစ်စေရမယ်လို့ကတိပြုပြောကြားလိုက်ပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဥရောပသုံးနိုင်ငံခီးစဉ်အဆုံးသတ်ပြီးလန်ဒန်မြို့ကနေတင်းလာနေကဒေသဆန်တော်ချင်းညနေ၄နာရီခွဲကျော်မှာပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။မေလ၄ရက်နေ့ကြာသပတေးနေ့မှာပြည်တွင်းနိုင်ငံလန်ဒန်မြို့ကိုရောက်ရှိခဲ့တဲ့ဒေါက်ဆန်းစုကြည်ဟာပြည်တွင်းပြည်မာကြီးအလိဇဘက်အပါအဝင်တော်ဝင်မိသားစုဝင်တွေနဲ့မေလ၅ရက်နေ့ကဘတ်ကင်ဟမ်နောက်မှာတွေ့ဆုံခဲ့ပြီးတော့ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုမေလ၈ရက်နေ့မှာလက်ခံရရှိခဲ့ပါတယ်။ဧပြီလ30ရက်နေ့ကဥရောပခီးစဉ်စတင်ခဲ့တဲ့ဒေါက်ဆန်းစုကြည်ဟာ Belgium, Italy နဲ့ပြည်တွင်းနိုင်ငံတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်ထဲမှာရှိတဲ့တပ်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးတန်ကတချို့ပါဝင်တဲ့သူတို့အဆိုမြို့ချစ်အင်အားစုဆိုတဲ့လူတစုကအတင်းဝင်ရောက်ရှာဖွေခဲ့ရကစုပမှုတွေဖြစ်ပွားခဲ့ပါတယ်။အင်္ဂါနေ့ည10နာရီလောက်မှာတန်ကတချို့ဥဆောင်တဲ့လူတစုကရဲတွေလာဘကအရာရှိတွေကိုခေါ်ပြီးမွတ်စလင်အများစုနေထိုင်တဲ့မင်္ဂလာတောင်ညွန့်မြို့နယ်ထဲမှာခိုးဝင်နေသူတွေရှိတယ်ဆိုပြီးတော့တပ်ခန်းတစ်ခုကိုဝင်ရောက်အတင်းဝင်ရောက်ရှာဖွေခဲ့ကြတာဖြစ်ပါတယ်။
တရင်ချစ်ချုပ်ကိုကိုစော်ဝင်းလိုင်ကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ရှားဖောင်ပါအင်ဂျင်နီယာကတော့ဂျိုနာဂမ်မင်းစ်ဖြစ်ပါတယ်ဗုဒ္ဓဘုနေ့နေ့ခင်ဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.